Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2025ခုနှစ်ဖေဖော်ဝါရီလ3ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတည်းကထုတ်လွှင့်နေပါပြီ။မနက်6နာရီနဲ့6နာရီခွဲထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပြီးတော့ကြံ9နာရီထိအစီအစဉ်တွေကိုတော့လူလူမိတ်ဆွေနဲ့ VOA ရဲ့အင်တာနက်ဆက်မျက်နှာ Facebook YouTube နဲ့ Jerusalem ကနေလည်းကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်မအနံလောပါ။
ကုန်ပွဲဖက်တီအပေါ်သွင်းကုန်ခွန်တိုးကောက်တာကြောင့်အမေရိကန်ပြည်သူတွေစီးပွားရေးအရထိခိုက်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။ပနားမားတူးမြောင်းကိုအသုံးပြုရေးအမေရိကန်အနေနဲ့လိုအပ်သလိုအရေးယူဆောင်ရွက်လာရနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပနားမားခေါင်းဆောင်တွေကိုပြောဆိုလိုက်ပါတယ်။ယူကရိန်းစစ်ပွဲအရေးနှစ်ဖက်လုံးကလျှော့ချဖို့အမေရိကန်သမ္မတရဲ့ယူကရိန်းဆိုင်ရာအထူးတန်တမန်ကတိုက်တွန်းပါတယ်။
ကရင်အမျိုးသားအစီအယုံထိန်းချုပ်နေမြစ်ထဲကမဲပလစ်ခန်းကိုပူပေါင်းတပ်တွေသိမ်းပိုက်လိုက်တဲ့တဲ့တင်သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအကျိုးသက်ရောက်မှုတွေကိုကြားအမေမအင်ဂျင်နီယာရဲ့ဒီမိုကရေစီရာဆွေးနွေးခန်းစစ်ကောင်စီဘက်ကအရှိန်မြင့်လေးချောင်းတိုက်ခိုက်မှုတွေကိုစူးစီးတင်ပြထားတဲ့ ISP မြန်မာရဲ့မြင်ကွင်းချက်မဆုမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းများတဲ့တင်များဆက်တဲ့အပတ်စဉ်အစီအစဉ်တွေကိုလည်းဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့နောက်ဆုံးရတဲ့တဲ့တွေကိုဦးတင်မောင်တန်းပြောပြပေးပါရှင်။
ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတွေရဲ့တင်းတင်းကိုယ်တွေပေါ်အခွန်တိုးချလိုက်တာမို့ဖြစ်ပေါ်လာတဲ့ကိုယ်သေးစစ်ကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့ထိခိုက်တာတချို့တော့ရှိလိုက်ပဲလို့အမေရိကန်သမ္မတကတင်းကိုယ်တွေနေ့မှာပြောလိုက်ပါတယ်။အနာခံစရာရှိလာပါမလား။ရှိလဲရှိနိုင်ပါတယ်။မရှိလဲမရှိနိုင်ပါဘူး။ဒါပေမဲ့မဟာအမေရိကန်တဖန်ပြန်ဖြစ်အောင်ကျွန်တော်တို့လုပ်ကြရပါလိမ့်မယ်။အနာခံရတာထိုက်တန်ပါလိမ့်မယ်လို့သမ္မတထရမ့်ကသူ့ရဲ့လူမှုစာမျက်နှာမှာရေးသားလိုက်တာပါ။သူရဲ့လူမှုစာမျက်နှာမှာကနေဒါနိုင်ငံကိုလည်းအဓိကထားရေးထားတာတွေ့ရပါတယ်။အမေရိကန်ပြည်တော်စုတိုင်ကုန်သွယ်ရေးမှာပုံငွေရနေတာမရှိရင်ကနေဒါနိုင်ငံရဲ့တည်ရှိမှုအဆုံးသတ်သွားလိမ့်မယ်လို့လည်းသူကပြောလိုက်ပါတယ်။ဒါကြောင့်မို့ကနေဒါဟာကျွန်တော်တို့ရဲ့51ပြည်နယ်မြောက်ပြည်နယ်ဖြစ်လာတဲ့မှာလည်းအခွန်ပိုပြီးနေမယ်။ကနေဒါပြည်သူတွေအတွက်ပိုကောင်းတဲ့စစ်တပ်အကာအကွယ်ရမယ်။တင်သွင်းကုန်အခွန်လည်းမရှိတော့ဘူးလို့ထရမ့်ကရေးထားပါတယ်။ကနေဒါပြည်သူတွေအုံနောက်ချောင်းနေပါတယ်လို့အမေရိကန်နိုင်ငံဆိုင်ရာကနေဒါသမ္မတကြီးခရစ်စတန်ဟီလ်မန်ကတော့ပြောပါတယ်။အမေရိကန်နဲ့အိန္ဒိယအရင်းအနှီးဆုံးမိတ်ဆွေမဟာမိတ်ဖြစ်ကနေဒီယန်တွေကသူတို့ကိုသူတို့နားတယ်ထားကြတာပါလို့သမ္မတကြီးကဆိုပါတယ်။တရုတ်နိုင်ငံကပနားမတူးမြောင်းကိုထိချုပ်တိုင်းအောင်လက်ခံနိုင်ဖို့မရှိဩစာပေးနေတာကြောင့်အမေရိကန်အနေနဲ့အရေးယူဆောင်ရွက်ဖို့ဖြစ်လာနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမာကိုရူဘီယိုကပနားမခေါင်းဆောင်တွေကိုတင်းငွေတွေကပြောလိုက်ပါတယ်။ပနားမားသမ္မတဟိုဆေရောဘူလီနိုနဲ့နိုင်ငံရေးဝန်ကြီးဇာဗီယာမာတီနက်စ်အချာတို့နဲ့ပနားမားစီးတီးမှာတွေ့ဆုံခဲ့ရမှာအခုလိုပြောခဲ့တာပါပနားမားဒုမြောင်းကိုစီမံခန့်ခွဲရမှာတရုတ်ကွန်မြူနစ်ပါတီကဩဇာပေးထိန်းချုပ်နေတဲ့လက်ရှိအနေအထားကချိန်ချောက်မှုတရားဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနဦးဆုံးဖြတ်ထားကြရူဘီယိုကပြောကြားခဲ့တယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်82ကီလိုမီတာရှိတဲ့ဒုမြောင်းအပေါ်တရုတ်ကမလျော်မကန်ပါဩဇာပေးနေပြီးအမေရိကန်ကဘလို့အရေးယူဆောင်ရွက်မယ်ဆိုတာကိုတော့အမေရိကန်နိုင်ငံရေးဝန်ကြီးဌာနကြေညာချက်မှာပြောမှထားတယ်လို့ပဲရူဘီယိုရဲ့သုံးသပ်ချက်ပေါ်ပနားမားသမ္မတမူရီနိုကဘာတုတ်ပြန်ခဲ့တယ်ဆိုတာကိုလည်းဖော်ပြပထားပါဘူးပနားမားထိချုပ်ရေးအကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးနဲ့မဆွေးနွေးဘူးလို့ပနားမားသမ္မတမူရီနိုကသတင်းတောက်တွေကိုကြာတာပရိနေတုန်းကတော့ပြောခဲ့ပါတယ်လက်ရှိစစ်ကိုအောင်မြင်စွာဆွေးနွေးညှိနှိုင်းနိုင်ဖို့ဆိုရင်ယူကရိန်းနဲ့ရုရှားတို့အလျှော့ပေးကြပါလိမ့်မယ်လို့အမေရိကန်သမ္မတထရမ့်ရဲ့ယူကရိန်းသံတမန်ကတင်းတွင်တိကပြောလိုက်ပါတယ်။နှစ်ဖက်လုံးကနည်းနည်းလျှော့ကြရလိမ့်မယ်လို့ယူကရိန်းကိုတွားရောက်ပြီးမကြာခင်ကပြန်လာတဲ့ဒုတိယဗိုလ်ချုပ်ကြီးကိတ်ဂယ်လော့က Fox News ရုပ်မြင်သံကြားအင်တာဗျူးမှာပြောခဲ့တာပါ။ယူကရိန်းသမ္မတဗိုလ်လိုဒီမာဇယ်လန်စကီကမြေနဲ့ပတ်သက်တဲ့သူ့ရဲ့ရည်ရည်ချက်ကိုလျှော့ပေးမယ်လို့ပြသခဲ့ပြီးဖြစ်ပါတယ်လို့ဂယ်လော့ကဆိုပါတယ်။ရုရှားသမ္မတပူတင်ကသူ့ရည်တည်ချက်ကိုလျှော့ပေးရပါလိမ့်မယ်လို့သမ္မတသူကပြောပါတယ်။အမေရိကန်သမ္မတထရမ့်ကစစ်ပွဲကိုဆုံးသတ်စေချင်ပြီလို့သူကဆိုပါတယ်။တခုခုဖြစ်လာအောင်တကယ်လုပ်နိုင်မယ်လို့အလွန်ကိုသူယုံကြည်တဲ့အကြောင်းနဲ့အထူးတန်တမာကဲလော့က Fox News ကိုပြောပါတယ်။ဘလောက်ကြာအောင်လဲမေးတဲ့အခါမှာတော့လချီတော့ကြာပါဦးမယ်။နှစ်မချီပါဘူးလို့သူကဆိုပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကညှိနှိုင်းမှုအစင်းသစ်ဖြစ်နေပြီးရုရှားပေါ်ပုံပြီးပိတ်ဆို့အရေးယူမယ်လို့ထရမ့်ကဇန်နဝါရီ20ရက်နေ့မှာတက်လာကြတဲ့ကပြောခဲ့တာပါရွေးကောက်ပွဲမလုပ်လို့သမ္မတဇယ်လန်စကီကတရားမဝင်တာကြောင့်သူနဲ့မဆွေးနွေးဘူးလို့ရုရှားသမ္မတပူတင်ကလည်းပြောထားပါတယ်
ခန့်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။တနင်္လာနေ့မနက်ခင်းသတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။ကျင်းကျန် IS အုပ်စုတွေကိုတိုက်ဖို့တူရကီ၊ဆီးရီးယား၊အီရတ်နဲ့ဂျော်ဒန်နိုင်ငံတို့နဲ့အတူလက်တွဲကြမယ်လို့တူရကီနိုင်ငံရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။အဒီလိုလောက်ကြမှာမဟုတ်အမေရိကန်အနေနဲ့ဆီးရီးယားရှိကတ်စစ်သွေးကြွတွေနဲ့အဆက်ဖြတ်နိုင်ပါလိမ့်မယ်လို့လည်းတူရကီနိုင်ငံရဲ့ဝန်ကြီးဟာကန်ဖီဒန်ကတတိယနေ့ကပြောလိုက်ပါတယ်။ IS အကျဉ်းသားတွေကိုဆီးရီးယားအစိုးရအသစ်ကတာဝန်ယူမယ်လို့ကာတာနိုင်ငံဒိုဟာမြို့မှာကတားဝန်ကြီးချုပ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်သနီနဲ့အတူသတင်းစာရှင်းလင်းပွဲလုပ်ရမှာဖီဒန်ကခုလိုပြောခဲ့တာဖြစ်ပါတယ်။ကတ်တဘုံတွေပေါ်ထောက်ခံနေတာကိုအမေရိကန်သမ္မတထရမ့်အနေနဲ့တူရကီကရက်စေချင်တာပါ။အမေရိကန်ကပြည်သူ့ကာကွယ်ရေးယူနစ် YPG ကိုထောက်ခံတာဖြစ်ပေမဲ့ YPG ကအကြမ်းဖက်အုပ်စုလိုတူရကီကသတ်မှတ်ထားတဲ့ကတ်လက်နက်ကိုင်အဖွဲ့တစ်ဖွဲ့နဲ့ဆက်နေတာမို့နိုင်ငံရေးဝန်ကြီးဖီဒန်ကအခုလိုပြောတာလည်းဖြစ်ပါတယ်။ဒီလက်နက်ကိုင်တပ်ဖွဲ့တွေဟာတူရကီအစိုးရကိုဆန့်ကျင်နေတဲ့ကတ်အလုံးမပါတီ PKK နဲ့ချိတ်ဆက်မှုတွေရှိနေတယ်လို့လည်းတူရကီကပြောပါတယ်။ဆီးရီးယားမြောက်ပိုင်းမှာအမေရိကန်တပ်သား 2,000 လက်ရှိအနေထားမှာရှိနေပြီးပထမသတ္တန်းတုန်းကတော့အမေရိကန်တပ်တွေကိုရုတ်သိမ်းမယ်လို့ထရမ့်ကပြောခဲ့ပူပါတယ်။ဂျာမနီနိုင်ငံမှာ Conservative Party ကလက်ရာဇွန်ပါတီနဲ့စပြီးပူးပေါင်းလိုက်တယ်လို့ယူဆတာကြောင့်ဘာလင်မြို့မှာတတင်းကနေနေကလူပေါင်း 36,000 ကျော်ဆန္ဒပြခဲ့ကြတယ်လို့ရဲကပြောပါတယ်။စီယုံလှူရှားသူတွေကတော့ 2,000 ကျော်တယ်လို့ဆိုပါတယ်။ဒုတိယကွာစစ်ပီဂရဲကလက်ရာဇွန်သမားတွေနဲ့အလို့အတူမလို့ဘူးဆိုတဲ့နားလည်ချက်ကိုခရစ်ယာန်ဒီမိုကရက် Union CDU ကချိုးဖောက်ခဲ့တယ်လို့ဆန္ဒပြသူတွေကရှုတ်ချလိုက်ကြပါတယ်။ဆန္ဒပြသူတွေဟာဂျာမနီလွှတ်တော်ရှေ့ကနေ CDU ပါတီရုံးချုပ်ကိုကြီးတက်ဆန္ဒပြခဲ့ကြတာပါ။စနေနေ့အထိဟမ်ဘတ်လစ်လက်ဘ်ဇစ်ကိုလုံးစတူဂတ်မြို့တွေမှာစုစုပေါင်းလူပေါင်း 2,200 ကျော်ဆန္ဒပြခဲ့ကြတယ်လို့ AIT သတင်းတွေမှာဖော်ပြပါတယ်။ CDU ပါတီကလက်ရှိအတိုက်ခံပါတီဖြစ်ပြီးလူဝေးမှုကြီးကြပ်ရေးဥပဒေကြောင့်လွတ်တော်မှာအတည်ပြုနိုင်ဖို့အတွက်လက်ရာဇွန်ပါတီ Alternative for Germany AFD ပါတီနဲ့ပြီးခဲ့တဲ့အပတ်ကအလုပ်တူလုပ်ခွဲကြတာကြောင့်ဆန္ဒပြသူတွေကဒေါသထွက်ခဲ့ကြတာပါ။ရွှေပြောင်းဝင်ရောက်လာမဲ့သူတွေကိုပို့ပြီးကန့်သတ်မဲ့အဲ့ဒီဥပဒေကိုတောက်ကြနေတုန်းကတော့အတည်မပြုနိုင်ခဲ့ကြပါဘူး။လဲရဆုံးပါတီ AFD ကိုအားထားတာအမှားဖြစ်တယ်လို့ရခိုင်ဝင်ကြီးချုပ်နဲ့ CDU ပါတီရဲ့ခေါင်းဆောင်ဟောင်း Angela Merkel ကတော့ဝေဖန်လိုက်ပါတယ်ပထဝီနေထားပြဂျိုဒုတလုံးကို H3 ဒုံးမြန် rocket နဲ့ Germany ဂျပန်နိုင်ငံကအောင်းမြင်မြင်လွတ်တင်လိုက်တယ်လို့ဂျပန်အကသဌာနကတနင်္ဂနွေနေ့မှာကြေညာပါတယ်ဂျပန်နိုင်ငံရဲ့အနောက်တောင်ဘက်ကျွန်းမှာရှိတဲ့ဒါဒီကရှိမအကသစခန်းကနေပြီးတော့H3 York Rocket Mission Piki 6 ဂျိုဒုကိုတဲဆောင်သွားခဲ့တယ်လို့အာကာသဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။နပတ်တွင်မှပြစ်မှတ်ဂျိုဒုပတ်လန်းကိုရောက်ဖို့မျှော်လင့်ထားတယ်လို့လည်းတာဝန်ရှိသူတွေကဆိုကြပါတယ်။ဒေတာတွေတော်လာရေးအတွက်ပထဝီအနေထားပြဂျိုဒုကိုရက်မှာအခုဂျိုဒုဟာဂျပန်ရဲ့၅လုံးမြောက်ဂျိုဒုဖြစ်ပါတယ်။ Mission Piki 6ကပေးပို့တဲ့အချက်ပြချက်တွေဟာ American GPS အတွက်ဖြစ်ပဲဖြစ်ပြီး Smartphone Model ကရေချောင်းတော်လာရေးနဲ့ Drone တွေတော်လာရေးအတွက်အသုံးချမှာဖြစ်ပါတယ်။ဂျပန်နိုင်ငံကဂျိုဒု9လုံးကိုရက်ဆက်တွေကိုမျှော်မှန်းထားပြီး2026မတ်လမတိုင်မီမှာနောက်ထပ်ဂျိုဒု9လုံးကိုလွတ်တင်ဖို့စီစဉ်ထားပါတယ်။ဒီစနစ်ကြောင့်အမေရိကန်ပါဝင်နိုင်ငံခြားဂျိုဒုစစ်တွေကိုအားထားစရာမလိုတော့ဘဲဂျပန်နိုင်ငံဟာပထဝီအနေအထားကိုပြသရမှာပိုပြီးတိကျအားကောင်းလာမယ်လို့သိပ္ပံနဲ့နည်းပညာဝန်ကြီးဌာနကပြောကြားပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းတင်ပြသွားတာပါရှင်ခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနားဆင်ရအောင်ပါကရင်မျိုးသားအစီယုံတပ်မဟာတစ်ထိန်ချုပ်နယ်မြေဘီလင်းမြို့နယ်အခြေဆိုင်စစ်ကောင်စီရဲ့မဲပလီစခန်းကိုဖယ်ပြိုင်လက်တရနေ့မနက်မှာအပြစ်သက်တိုက်ခိုက်သိမ်းပိုင်နိုင်ခဲ့တယ်လို့ KNLA PDF စတဲ့ပူပေါင်းတပ်တွေဖက်ကပြောပါရယ်တိုက်ခိုက်သိမ်းပိုင်မှုအတွင်ပုံမှုအဆင့်ပါဝင်စစ်တုံးပိုင်း20ကျော်ဖမ်းဆီးရမယ်လို့လည်းပြောပါရယ်မအေးမာကတင်ပြပို့ထားပါရယ်ရှင်
ကရင်မျိုးသားစီယုံတက်မတစ်ထိန်းချုပ်နယ်မြေဘီလင်းမြို့နယ်ခြေဆိုင်စစ်ကောင်စီရဲ့မက်ပလီစခန်းကိုဖေဖော်ဝါရီလ1ရက်နေ့မနက်ပိုင်းမှာ အပိသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးဘုံမှုအဆင့်ရှိသူအပါအဝင်စစ်သုံးပတ်20ကျော်ဖမ်းဆီးရမိကြောင်း KNU ဘက်ကပြောပါတယ်ဒီတိုက်ပွဲကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့အတူ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနေမြေကန်ပြည်သူ့ကာကွယ်ရေးအဖွဲ့တွေ BPLA အဖွဲ့တွေ FFD drone တပ်ဖွဲ့တွေစုပေါင်းပြီးတိုက်ခိုက်သိမ်းယူခဲ့တာဖြစ်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုအင်းမင်းထွန်းက VOA ကိုပြောပါတယ
်တရက်နှစ်မှာပေါ့နော်တရက်နှစ်မှာအပိသက်သိမ်းနေဒါပေမဲ့ဟိုလက်ရှိမှာတော့ကျွန်တော်တို့အပိသက်တစ်ခါရင်ဟိုအလုံးစုံပြင်လို့နိုင်ပါပြီ။ဒါပေမဲ့တည်ရင်မှုနဲ့ပြူဟာမှုကတော့အဲကျွန်တော်တို့ဆက်ပြီးတော့သူတို့ဟိုနည်းနည်းတော့ပေါ့နော်ချိန်မုံနေတော့ဖြစ်နေတာ။အဲစစ်စစ်ပေါင်းစစ်တုပ်ပန်လောလောဆယ်မှာတော့ဟို20ကျော်ပါလေဗျာဟုတ်။အဲတည်ရင်မှုတို့ကတော့လောလောဆယ်မှာတနည်းအားမှာကိုနေတူအဲ့ဒါကိုကျွန်တော်တို့လိုက်လိုက်ချိန်မုံနေပါလေဟုတ
်။ဒီစခန်းဟာ KNU တပ်မ3ခုကြားမှာရှိပြီးဒီတပ်မဟာတွေကိုချိန်မုံရမှာလဲအရေးပါနေတယ်လို့ဒီစခန်းကိုတင်လိုက်နိုင်တဲ့အတွက်လဲစစ်ကောင်စီဘက်ကနောက်ထပ်စခန်းတွေထောက်ပို့နိုင်ဖို့နဲ့ထိန်းချုပ်နိုင်ဖို့ခက်သွားနိုင်တယ်လို့လဲဆိုပါတယ
်။ဒီစခန်းကတော့ပြည်လင်းပြောတော့တပ်မ1ရဲ့တပ်မ9ရဲ့တပ်မ3ရဲ့ကိုခင်းနူတပ်မ1တပ်မ9တပ်မ3ပေါ့နော်။အဲ့ဒီ3ခုကြားထဲမှာနေပြီးတော့အရန်ကိုရေးကြည့်တဲ့နေရာတစ်ခုဖြစ်တယ်လို့ပြီးတော့ကျွန်တော်ဖားပုံကိုဖားပုံမြို့ကိုထောက်ထားတဲ့ဒီအထောက်ဒီဟာတစ်ခုလည်းဖြစ်တယ်ပေါ့နော်။ဟုတ်ဟုတ်ကဲ့ပါပပုံပြရတော့လည်းအရေးပါပါတယ်ဟုတ်အင်းအားကတော့ဟိုနေမော်နော်တရားဆွဆုံးလေးပါရှိပါတယ်ဟုတ်တရားဆွဆုံးလို့အခုတော့မရှိတော့ဘူးဟုတ
်ပထုံဘီလင်းတလျှောက်မှာစစ်ကောင်စီဘက်ကတပ်စခန်း30ခုထက်မနည်းကျန်နေသေးတယ်လို့ KNL PDF စတဲ့ပူးပေါင်းတပ်တွေဘက်ကတော့မက်ပလီဘျူဟာပါဝင်အရေးပါတဲ့တပ်စခန်းတချို့ကိုတော့ဆက်အနာသိမ်းပြီး၄နှစ်အတွင်းမှာသိမ်းပိုက်နိုင်ခဲ့တယ်လို့လည်းဆိုပါတယ်
ဘိုးဆက်စချင်းမှာတော့ကျွန်တော်တို့ကျပောင်းစိတ်ရွာစခန်းပေါ့နော်ပြီးနောက်တစ်ခုကစီကုန်းပေါ့နောက်တော့လက်ဆော့လော့စခန်းပေါ့ပြီးတော့အခုနောက်ဆုံးတပြူဟာပေါ့နော်ပြူဟာမှာတော့ဒီနေရာမှာတပြူဟာကြီးကိုသိမ်းလိုက်တာပေါ့ပြီးတော့လက်ကုံမြို့ပေါ့လက်ကုံမြို့ပြီးမှပဲကျွန်တော်တို့ဟိုဒီမက်ပလီပြူဟာပေါ့နော
်မက်ပလီစခန်းကျသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးမက်ပလီစခန်းမှာစစ်ကောင်စီရဲ့ချေမြန်တပ်ရင်းခမရ405အခြေချတပ်ဆွဲထားပြီးတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေလေကြောင်းပစ်ကူတွေနဲ့ပစ်ခတ်မှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင်းဒေသခံ 2,000 ကျော်ကတော့ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။အထူးကိစ္စဆုံးစည်းရင်းနဲ့စစ်လက်နက်ပစ္စည်းသိမ်းဆည်းရမိတာတွေနဲ့ပတ်သက်လို့တော့ပူးပေါင်းတပ်တွေဘက်ကနယ်မြေရှင်းလင်းရေးပြီးမှသာသတင်းအစည်းအကြထုတ်ပြန်သွားမယ်လို့ပဲပြောဆိုထားပါတယ်ရှင်။
ခုတော့ရုရှားယူကရိန်းစစ်ပွဲနဲ့အမေရိကန်အစိုးရတည်ရဲ့အခမ်းအနားကိုကြည့်ရအောင်ပါအမေရိကန်သမ္မတဒိုနယ်ထရမ့်အစိုးရကရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကိုစစ်ဆင်ရေးစပွဲကိုခေါ်ဖို့ကြိုးပမ်းနေပေမဲ့ရုရှားတပ်တွေဟာယူကရိန်းမှာဆက်ပြီးတော့တိုက်ခိုက်နေပါတယ်ယူကရိန်းကငြိမ်းချမ်းရေးအတွက်အဆင်သင့်ရှိတယ်ဆိုပေမဲ့ရုရှားကတော့ဒီစစ်ပွဲကိုရပ်ဖို့အတွက်လှုံ့ဆော်တာမရှိသေးဘူးလို့လှိလာသူတွေကသုံးသပ်ပါတယ်ရီကာဒိုမာရာကွီနာမော်စကိုမြို့ကနေတည်င်းပေးဖို့ထားတာကိုတော့ငြိမ်းချမ်းပြောပြထားပါတယ်
ဇန်နဝါရီလ20ရက်နေ့မှာအမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်ကြမ်းကြိမ်တဲ့အခါရုရှားသမ္မတဗလာဒီမီယာပူတင်ကအလင်းအမြန်ပဲဂုံးပြူစကားပြောခဲ့တာကြောင့်လူအများကြီးကဒါကိုယူကရိန်းမှာငြိမ်းချမ်းရေးရဖို့ခွင့်လန်းပဲလို့ထင်ခဲ့ကြပါတယ်။ဒါပေမဲ့လည်းရုရှားတပ်တွေဟာယူကရိန်းမှာဆက်လက်တိုက်ခိုက်နေချိန်မှာတော့ယူကရိန်းဟာညှိနှိုင်းကျင်သူမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကစွပ်စွဲပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီမှလည်းတရားဝင်ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ထိုးခွင့်မရှိဘူးလို့ပူတင်ကဆွဆွဲထားပါတယ
်။မသိမြမစုံညှိနှိုင်းလို့ရပါတယ်။ဒါပေမဲ့ဇလန်စကီကတော့တရားမဝင်တဲ့အတွက်လက်မှတ်ထိုးခွင့်မရှိပါဘူး
။ဇလန်စကီရဲ့သမ္မတတပ်တန်းကမနစ်ကကုံဆုံးသွားခဲ့ပေမဲ့ရုရှားကျူးကျော်ချိန်ကကြီးညာခဲ့တဲ့စစ်အုပ်ချုပ်ရေးနဲ့သူကဆက်လက်အုပ်ချုပ်နေတာပါ။အဲ့ဒီအတွက်ဇလန်စကီဟာတရားမဝင်အုပ်ချုပ်သူပဲလို့ပူတင်ကပြောဆိုထားပြီးဒီလိုပြောဆိုတာဟာငြိမ်းချမ်းရေးမဆွေးနွေးခြင်းလို့ပဲလို့ယူကရိန်းခေါင်းဆောင်တွေကပြောထားပါဗျ။ပူတင်ဘက်ကလည်းညှိနှိုင်းဖို့လောစရာမလိုတဲ့အကြောင်းပြချက်တွေအများကြီးရှိတယ်လို့ Ransom Miller လို့လေ့လာသူတွေကပြောပါဗျ။
One of the big reasons is
အဓိကအကြောင်းရင်းကြီးတစ်ခုကရုရှားကစစ်မြေပြင်မှာနိုင်နေတာပါ။ပူတင်နဲ့သူ့ဘုချုပ်တွေကအဲ့ဒီမြေပြင်တိုက်ပွဲအနိုင်ရမှုတွေကနေနောက်ဆုံးမှသူတို့အကျိုးရှိမယ်ဆိုတာသိပါတယ်
။ Joe Biden နဲ့နှိုင်းယှဉ်ရင်သမ္မတ Trump ကယူကရိန်းကာကွယ်ရေးအတွက်သိမ့်မပေးချင်တာကလည်းနောက်ထပ်အကြောင်းတစ်ခုဖြစ်ပါတယ်။ထရမ့်ကသူ့သမ္မတတပ်တန်းပထမဦးဆုံးရက်တရာအတွင်းမှာစစ်ပွဲကိုရပ်ဖို့တောင်းဆိုထားတာကြောင့်မော်စကိုနဲ့ဝါရှင်တန်အကြားစပြီးဆက်သွယ်ကြဖို့ခေါင်းဆောင်တွေအကြားဆန္ဒရှိနေကြပါတယ်။ပူတင်ဘက်ကလည်းညှိနှိုင်းရေးမှုတွေစတင်ခံထားဖို့အစဉ်သင့်ပဲလို့ပြောထားပါတယ်။စစ်ပွဲကြောင့်ထိခိုက်သေးကြရသူထောင်ပေါင်းချီရှိလာတဲ့အချိန်မှာရုရှားရဲ့စီးပွားရေးကလည်းပိတ်ဆို့ဒဏ်ခတ်မှုတွေကြောင့်ကျက်တဲနေရပါတယ်။အဲ့ဒီအတွက်ရုရှားအများစုကစစ်ပွဲကိုရက်စီခြင်းပါတယ်။ ဒါပေမဲ့လည်းယူကရိန်းအနေနဲ့ NATO အဖွဲ့ကိုဝင်လို့မရဘူးဆိုတော့ရုရှားရဲ့ရည်တည်ချက်ကိုလည်းအလျှော့မပေးသေးဘူးလို့အန်တန်ဘာဘရာရှင်လို့လေးလာသူတွေကပြောပါတယ
်ရုရှားအတွက်အဓိကက NATO အဖွဲ့ထဲမှာယူကရိန်းကိုဘယ်လိုပုံစံနဲ့မှလက်မခံဖို့ပါနောက်ပြီးနောက်နိုင်ငံတွေကစီးရဲကူညီတွေယူကရိန်းမရဖို့ပါ
မော်စကိုမြို့ကန်တွေကြားမှာတော့အမေရိကန်ကစေးဆက်ပေးမဲ့ငြိမ်းချမ်းရေးအတွက်အမြင်မျိုးမျိုးရှိပါတယ
်။အလုံးကကျွန်တော်တို့သမရအပေါ်မူတည်ပါတယ်။ဒါပေမဲ့လည်းသူဆုံးဖြတ်ချက်တွေကောင်းမကောင်းမသိကြပါဘူ
း။အခုချိန်မှာတော့အနည်းဆုံးနိုင်ငံရေးအရအလုံးကောင်းသွားမယ်လို့ထင်ပါတယ်
။သမရထရန့်ကအတိတ်ပဲမရှိတဲ့စစ်ပွဲလို့သတ်မှတ်ခေါ်ဆိုထားတဲ့ဒီစစ်ပွဲကိုမရက်ရင်ရုရှားကိုတန်ခတ်မှုအသစ်တွေလုပ်မယ်လို့ထရန့်ကချိန်ချောက်ထားပါတယ်။အဲ့ဒီအတွက်ငြိမ်းချမ်းရေးအစီအစဉ်ကဘလို့စမလဲဆိုတာကိုတော့မသိရသေးပါဘူးခင်ဗျာ
အခုတော့အပတ်စဉ်အစီအစဉ်တွေရဲ့အလဲရောက်ပါပြီအမေရိကန်ပြည်ထောင်စုကိုလေကြောင်းကနေရောက်လာကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူဝင်မှုကြီးကြပ်ရေးတင်းကျပ်နေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်စိတ်တွေတိတ်မများကြဖို့ရှစ်နေပက်ထရစ်ဝမ်ကတိုက်တွန်းလိုက်ပါတယ်တမနာထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးအထူးအမိန့်အာဏာဟာလက်ရှိအမေရိကန်မှာရှိနေတဲ့မြန်မာနိုင်ငံသားတွေအပေါ်ဘလို့ကြိုးတက်ရောက်မှုရှိနေတယ်လဲဆိုတာနဲ့ပတ်သက်လို့နယူးယောက်ကလူဝင်မှုကြီးကြပ်ရေးရှစ်နေပက်ထရစ်ဝမ်ကိုမှတ်ရင်ကျင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်
American သမ္မတ Trump ကသူတက်လာလာခြင်းနေ့မှာဟိုသမ္မတအထူးအမိန့်နဲ့ပေါ့နော်သူထုတ်ပြန်လိုက်တဲ့နေရာမှာလူဝင်မှုကြီးကြပ်ရေးကိစ္စအကြီးကျယ်ကြီးတွေမဲ့အစုလိုက်ပြုံလိုက်ပြန်ပို့မယ်ဆိုတဲ့ဟာကကျမတို့ဒီ American မှာရှိတဲ့မြန်မာတွေပေါ်ကြတော့ဘလို့ရိုက်ခတ်မှုတွေရှိမှာရှင
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဒီသမ္မတထုတ်လိုက်တဲ့ဒီခုနကနောင်းကအမိန့်ကြော်ညာဆက်စား73ခုအဲ့လူမှုကြီးကြပ်နဲ့ပတ်သက်တဲ့အမိန့်ကြော်ညာစာ73ခုရှိတယ်။အဲ့73ခုကိုကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာအတိုင်းဝိုင်းနဲ့ညှိနိုင်တာဆိုလို့ကျွန်တော်၄-၅ခုပဲကျွန်တော်တွေ့တယ်။ပထမဆုံးတစ်ခုကဘာလဲဆိုတော့ Bird Rights Citizen လို့ Bird Rights Citizen လို့ခေါ်တဲ့ဝင်ဝင်ချင်းရနိုင်တဲ့ကိုကနကတော့နိုင်ငံသားဖြစ်နိုင်ခွင့်ကိုနကတော့ကိစ္စ။နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့ဒီပချမ်းကိုဘယ်လိုပြောရမလဲဒီကနက green card နဲ့ဝင်လာမဲ့လူတွေအပြီးလို့ရှိရင်ဒီပချမ်းမှာအမေရိကန်မှာရှိတဲ့မြန်မာတော်အချို့ပေါ့ကနကနောင်းကတမောခုံစင်းတဲ့လူမျိုးနေဆာဖြစ်ကြတဲ့လူမျိုးဒါပေမဲ့အဲ့ဒါတော့အရင်နဲ့ပါတယ်တို့ရတော့လည်းစိုးရင်ရတယ်ဒီအဲ့ဒါတော့မှတို့လာတာက2023ကနကနောင်းက January 19ရက်မတိုင်မီလာမယ်ဆိုလို့ရှိရင်တော့တို့မိသွားတဲ့တိုင်အောင်မှသူတို့ကအဲ့ဒီအတော်တွေမှာလာနိုင်လို့ပြနိုင်မယ်ဆိုလို့ရှိရင်သူတို့ကလွတ်နိုင်တယ်ပြန်လွတ်မယ်ဒါပေမဲ့ပြန်လွတ်မယ်ဆိုတာရော့ဆိုပြန်လွတ်တာမဟုတ်ဘူးခဏခဏကနောက်ကလူတွေနဲ့လာပြီးတော့ကွာရှစ်နေတော့၎င်းဆွေမျိုးသားချင်းတော့၎င်းအဲ့လိုမျိုးညှိပြီးလွတ်မယ်ဆိုရင်လွတ်နိုင်ပါတယ်ခင်ဗ
ျဆရာပြောရဲဒီ2023 January 19ဆိုတဲ့သတ်မှတ်ချက်ကအဲ့ဒါဘာကြောင့်လဲရှင်အဲ့ဒီနောက်ပိုင်းနဲ့မတိုင်ခင်နဲ့ကိုသတ်မှတ်ထားတာ
ကျွန်တော်တို့အခုဒီ lawyer အဖွဲ့ကနေပြီးတော့ရတဲ့မမှုမှာသူတို့ရဲ့ priority လောက်ထားတဲ့ removal priority လောက်ထားတဲ့ဥစ္စာတွေကနှစ်နှစ်အောက်ကလူတွေကိုလောက်တာနှစ်နှစ်အောက်ကဆိုတော့ကျွန်တော်တို့သမ္မတ Trump ကတက်လာတာက2025 January 20မှာတက်လာတယ်နှစ်နှစ်မတိုင်ခင်ဆိုတော့ကျွန်တော်2023 January 19ဖြစ်မယ်ဆိုတော့အဲ့ဒါကိုကျွန်တော်ကနေပြောလိုက်ရတဲ့ဘောပဲဒါပေမဲ့ဒီဥစ္စာကအတိအကျကြီးကို policy လောက်ထားတာတော့မဟုတ်ဘူး okay အဲ့ဒါ policy လုံးဝမရှိဘူးဒါကျွန်တော်တို့ရှင်းနေရနေပြီးတော့သူတို့ရေးထားတာကိုသုံးသပ်ပြီးတော့ကျွန်တော်တို့ကနေပြီးတော့အဲ့လိုမျိုးယူဆလာတာကို
ခုဒီဆရာနာသိမ့်ပြီးတော့ဗောနော်ဆရာနာသိမ့်ပြီးတော့2021မှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာထွက်လာတဲ့ဟိုမြန်မာတွေအမျိုးမျိုးပေါ့အထူးသဖြင့်ဒီចောင်းသူចောင်းသားတွေတက်ကတူတက်ဖို့တက်လာမဲ့ចောင်းသူចောင်းသားတွေမှာသူတို့ရဲ့အခြေအနေရဥမာအခုဆိုရင်တက်တန်းအရင်တော့ကဒီဘိုင်ဒန်ဆိုရလက်ထက်တွန်းကတော့သူတို့မှာဒီယာယီထက်တိုးခွင့်ဆိုတာမျိုးချပေးထားတယ်မြန်မာနိုင်ငံပါဝင်သူတို့တက်မှတ်ထားတဲ့နိုင်ငံတချို့လေဥမာအဲ့လိုမျိုးတက်တန်းဗီဇာတက်တန်းကုန်သွားတယ်ဟိုတစ်ဖက်မှာလည်းအဆိုင်လန်ကလည်းဘာမှဟိုရှောက်မရှောက်ထားသေးတဲ့သဘောမျိုးတွေလည်းရှိချင်တယ်ရှိမှာပေါ့ဒီလိုဟိုမျိုးရှိနေတဲ့အဲအဲ့လိုပေါ့မြန်မာတွေအတွက်ကြတော့မြန်မာနိုင်ငံသားတွေကကြတော့ဘလို့ဖြစ်နိုင်မလဲရှင
်အခုကနကကျွန်တော်ပြောသလိုပဲသူတို့အဓိကprotest လောက်တာကသူတို့အဓိကထားတာကဘလူးလူးတွေဆိုတော့ဒီနိုင်ငံကိုရောက်လာတာနှစ်နှစ်အတွင်းမှာရောက်လာတယ်သူ January 19 2023 နောက်ပိုင်းမှာရောက်လာတဲ့သူကနည်းနည်းလေးစိုးရင်ရမယ်2023 January 19မတန်ခဲရောက်လာတဲ့လူကတော့ဆွဲသွားရင်ဆွဲသွားနိုင်တယ်ဒါပေမဲ့သူတို့ကနေပြီးတော့ရောက်လာတာဒီချိန်ဒီတော့ရောက်လာပါတယ်လို့ပြနိုင်လို့ရှိရင်ပြန်လွတ်ဖို့အလားအလာအများကြီးများတယ်ပြဿနာဘာဖြစ်လဲဆိုတော့ဒီဥစ္စာကကျွန်တော်တို့ရှင်းနေအဖွဲကနေပြီးတော့သူတို့ရဲ့ဒီ policy ကိုဖတ်ကြည့်ပြီးတော့interpret ကတော့ငါတို့ကကနကနကဆက်စစ်တဲ့သဘောမျိုးပဲအဲ့လိုမျိုးဖြစ်သေးသလားဆိုတော့ကျွန်တော်မသိသေးဘူးဒီကောင်ကအခုမှဖြစ်လာတာဆိုတော့ဖြစ်လာတော့မှမူတည်ပြီးတော့ကျွန်တော်တို့ရှင်းနေဖွဲရနေပြီးတော့ကနကနကဆန်းစစ်ပြီးတော့ဖော်ပြတာကိုဆက်ပြောလို့ရတာပေါ့လောလောဆယ်တော့ကျွန်တော်အဲ့လိုပဲအဲပြောလို့ရတာတော့
ဒီဒုက္ခတဲ့ဖြစ်ပေါ့နော်တရားဝင်ရောက်လာတဲ့သူတွေပုံစံကတော့တမျိုးပေါ့နော်ဒါပေမဲ့အခုဟိုဟာပေါ့ passport တွေနဲ့လာကြတယ်ဒီ visit ပဲဖြစ်ဖြစ်တခြား business တွေနဲ့ဖြစ်ဖြစ်ပေါ့နော်သူတို့မပြန်ဘဲနဲ့တခါဒီမှာနေခွင့်ရအောင် asylum လျှောက်ကြတယ်သူတို့မှာ a number တွေရှိတယ်အထူးသဖြင့်ဟိုနှစ်ပေါင်းများစွာကြာနေတဲ့သူတွေပေါ့နော်သူတို့မှာ a number တွေလည်းရှိထားတယ် work permit တွေလည်းရှိထားတယ် driver license လည်းရှိထားတယ်ဒါပေမဲ့အဲဒီလိုအခုလို Trump ရဲ့လူဝင်မှုကြီးကြပ်ရေးဒီအမိတ်အရဆိုလို့ရှိရင်ဒီလိုလူမျိုးတွေရောဟိုသူတို့တရားမဝင်လာရောက်နေထိုင်သူဖြစ်သတ်မှတ်မလားသူတို့ကကြတော့ဘယ်လိုပုံစံမျိုးဖြစ်မလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံကျွန်တော်သိတလောက်ကျွန်တော်ဖတ်တလောက်ဒီအခုနောက်ပိုင်းထုတ်လာတဲ့ကျွန်တော်သမရရဲ့မင်းကွန်းရဲ့ကျွန်တော်တို့ဒီဥပဒေပညာရှင်ကနေပြီးတော့အသုံးထားတဲ့အချက်ကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်အဲ့လိုမျိုးလင်းနဲ့စီးလာပြီးတော့ဗီဇာနဲ့ရှိတဲ့လူကတိတ်ပြီးတော့စိုးရင်စရာတော့မရှိဘူးလို့ကျွန်တော်ယုံကြည်ပါတယ်အထူးသဖြင့်ခုနကတော့ငါတယောက်လာပြီးတော့ခေါလုံငွေ့လျှောက်လိုက်လို့ရှင်သူတို့ A number ဆိုတော့ထွက်လာမယ်အဲ့ဒီ A number ထွက်လာရင်သူ့အတွက်ကသူတို့ A number ထွက်တဲ့အကြောင်းရင်းကလည်းထွက်နိုင်တဲ့အကြောင်းရင်းကတစ်ခုပါပါလဲဆိုတော့နိုင်ငံရေးခေါလုံလျှောက်လို့ပဲနိုင်ငံရေးခေါလုံလျှောက်တယ်ဆိုတာကကျွန်တော်တို့ကိုယ့်ပြည်ကိုယ့်ရွာကိုပြန်လို့ရှင်ကြောက်လို့ကနကနကကိုလျှောက်လိုက်တာအဲ့တော့အဲ့လိုမျိုးလျှောက်လို့ရှိရင်ကျွန်တော်တို့အမေရိကန်နိုင်ငံကဒီကျွန်တော်တို့ဒီအစံလန်နဲ့ပတ်သက်ပြီးတော့ hate convention ကနကနအဲ့မှာဒီ secretary လက်မှတ်ထိုးရတဲ့အတွက်ကြောင့်မလို့ဒီအစံလန်လျှောက်ထားတဲ့လူတွေပြန်ပြလို့မှာတော့မဟုတ်ဘူးတကူပဲရှိတာကအခု Trump တမရ Trump ကနေပြီးတော့အစံလန်လျှောက်တာတွေကိုပိတ်လိုက်မယ်လို့ပြောတာကမြန်မာအတိုင်းဝိုင်းထဲမှာလူတွေကကြောက်ကြတာဘာကြောင့်လဲဆိုတော့သူ Trump ပြောတဲ့ဥစ္စာကကျွန်တော်နယ်ဆက်နေပြီးတော့လာတဲ့လူတွေအဲ့နယ်ဆက်လာတဲ့လူတော်တော်များများကသူတို့မှာ CPP 1 app ဆိုတာရှိတယ်အဲ့ဒီ app ကနေပြီးတော့ appointment ယူလို့ရတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ assignment ဖြေကြတယ်ဆိုတော့အဲ့ဒါကိုသူတို့ကနှိပ်ကွက်တဲ့သဘောပဲအမိုင်းအင်ဂျင်မပြောသလိုပေါ့ကနကနောကဒီလင်းရင်နဲ့စီလာတဲ့ကဗီဇာရှိတယ်ဗီဇာရှိပါ assignment လျှောက်ကြမယ်သူ assignment လျှောက်လို့ချင်သူတို့အောင်ဖို့အောင်ပြီးသွားတာတောင်မှFBI နဲ့ CIA ကသူတို့ရနောက်ကြောင်းစစ်တယ်စစ်လို့ပြီးတော့မှအားလုံးအစင်ပြေတော့မှသူတို့ကပေးကြတာခုနကနေဆလာတော့အဲ့လိုမဟုတ်တော့ပြန်အောင်ဒါကြောင့်မလို့နေဆလာတဲ့ဟာကိုသူကတခါတည်းပိတ်ပင်လိုက်တဲ့သဘောပဲ
အခုတချို့ list ပေါ့နော်ကျမတို့ဟိုရရှိတဲ့ဟာချက်လက်တွေရဆိုလို့ရှိရင်ဒီ American နိုင်ငံကနေပြန်ပြီးတော့ပို့မဲ့လူတွေရဲ့စီးရင်ပေါ့နော်တဆိုင်ရာနိုင်ငံတွေကိုပြန်ပို့မဲ့ဆိုရယ်စီးရင်နေမှာမြန်မာနိုင်ငံသားတချို့လည်းပါတယ်လို့သိရတယ်ဆိုတော့တချို့နာမည်တွေလည်းအယောက်60နီးပါးဆိုတာမျိုးပေါ့နော်ဒါမျိုးသတင်းတွေလည်းထွက်နေတော့ဆရာတို့အဲ့လိုလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ဟိုကျွမ်းကျင်တဲ့ဟိုရှင်းနေတွေအနေနဲ့ကြတော့ဒီမြန်မာနိုင်ငံပြန်ပို့မဲ့ဒီနိုင်ငံသားတွေမြန်မာနိုင်ငံသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုသိရလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံဥပဒေအမြင်အနေပြောမယ်ဆိုလို့ရှိရင်အဲ့ဒီလိုစင်းထဲမှာပါတဲ့လူတွေကနောက်ဆုံးကနကနကယူကန်ဝင်ပြီးရှုံသွားပြီးတော့ဘာမှမလုပ်တဲ့လူပဲလို့ကျွန်တော်ယုံကြည်တယ်။ဒါကျွန်တော်ဥပဒေအမြင်နဲ့ပြောတာ။အဲကနကနောကျွန်တော်ရဲ့အတွေ့အကြုံနဲ့ကျွန်တော်ပြောတာ။အဲကနကနောကနောက်တစ်ခုကဘာရှိသေးလဲဆိုတော့ကျွန်တော်တို့ဒီငကိုတော့ကဆိုလို့ရှိရင်အဲခလုံးငွေ့လျှောက်တဲ့အခါမှာလုံးဝအဆင်ပြေတဲ့အခါကျသူတို့မှပေးထားတဲ့အဲဘယ်လိုပြောမလဲ relief လို့ရှိသေးတယ်။အဆိုင်လည်းမရတာတောင်မှဝှထိုးရင်းရှိတယ်၊ catch ရာရှိတယ်။အဲ့လိုမျိုးရတဲ့လူတွေကကနကနကစိုးရင်စရာတော့မလိုဘူးတကယ်လို့သူတို့ကိုခေါ်မယ်ခေါ်ပိုင်ခွင့်လည်းမရှိဘူးခေါ်လို့လည်းမရဘူးဆိုတော့သူတို့ကိုတတ်တာခွင့် release ဆိုပေးထားရတယ်သူတို့ကဘာမှစိုးရင်စရာမရှိဘူးအဲတကယ်တမ်းစိုးရင်မှာကနကကျွန်တော်ပြောတဲ့အပြည်ရန်ပေးထားပြီးတော့အယူခံလည်းမဝင်ဘူးဒီတိုင်းမင်းတွေလူတွေစိုးရင်ရမယ်အဲကနကနကနောက်တစ်ခုကဒီရာဇဝင်ကျူးလွန်လူတွေစိုးရင်ရမယ်ကျန်တဲ့လူတွေကတော့ကျွန်တော်သိတော့မစိုးမရတော့ယူဆရတယ်ကနကအဲ့လိုကနကနကမအင်ဂျင်မန်ပြောတဲ့ကနကနောကဒီ60ဆိုတာတော့ ကျွန်တော်ရဲ့ခုနကကျွန်တော်ပြောသလိုပဲကျွန်တော်ရဲ့အတွေ့အကြုံကျွန်တော်ရဲ့ဥပဒေအမြင်နဲ့ပြောရမယ်ဆိုလို့ချင်းတော့အဲ့ဒီလူတွေဖြစ်ဝလမ်းများပါတယ်ခင်ဗျာ
အဲ့တော့အခုဒီအစုလိုက်ပြုံလိုက်ဟိုပေါ့နော်ပြည်နှင်တန်ပေးတယ်ဆိုတော့အခြေအနေအောက်မှာဆိုလို့ရှိရင်ဥပမာနယူးယောက်မှာဆိုလို့ရှိရင်ဒါဒီလက်တင်အမေရိကန်နိုင်ငံကလာတဲ့သူတွေအများစုအလုံးလုံးတဲ့နေရာတွေအများစုသွားလာနေရတယ်ဆိုအခုဆိုတိတ်ဆိတ်နေတယ်ဆိုတာမျိုးပေါ့နော်အဲ့ဒီမှာရှိတဲ့မျက်မြင်သက်တေတွေပေါ့နော်ဟိုဒေသခံတွေမြန်မာတွေကလည်းဟိုပြောပြကြတာရှိရဆိုတော့အခုနယူးယောက်လိုနေရာမျိုးမှာဥပမာမြန်မာအများစုအလုံးလုံးတဲ့နေရာတွေဒီမှာရောဒီလိုစိုးရိမ်ရမှုအနေအထားပေါ့နော်ဒီရဲတွေဝင်လာဖမ်းနေဖမ်းမယ်ဆိုတော့စိုးရိမ်ရတဲ့အနေအထားမျိုးရောရှိနိုင်မလားရှင
်။ဟွာတကယ်လို့ကိုလုတ်တဲ့အလုံးပါဟိုတင်တရင်ထွက်နေတယ်အကွန်တန်ကနုံက unauthorized employee တွေများတယ်လို့နမထွက်မယ်ဆိုလို့ရှိရင်တော့ဝင်စည်းနိုင်တဲ့အလားအလာရှိတယ်။အဲကျွန်တော်ရဲ့လူတွေကိုအများအားကျွန်တော်သတိပေးတာကအကနကနုံကဒီသွားတဲ့နေရာကိုကိုတရီထားမယ်သွားတဲ့အချိန်ကိုကိုတရီထားမယ်အဲ့ဒီသွားတဲ့အချိန်ကိုတရီမထားမိဘူးသွားတဲ့နေရာကိုတရီမထားမိလို့အာကျွန်တော်တို့ကန်ဒီပိုင်ချော်သွားလို့ကန်ဒီပိုင်နှိမ့်သွားလို့ရှိရင်တော့ပါသွားနိုင်တဲ့အလားအလာရှိတယ်ကိုမှဘာမှမရှိလို့ရှိရင်โอเคအာကျွန်တော်ပြောသလိုပဲအဲ့လိုအလားမရှိပါသွားမယ်ပါသွားတာတောင်မှတကယ်လို့ခုနကကျွန်တော်ပြောသလိုဒီလိုရောက်လာတာကJanuary လ19ရက်2023မတိုင်ခင်ကရောက်လာတယ်လို့ဖြစ်မယ်ဆိုလို့ရှိရင်ပါသွားပေမဲ့သူတို့ကိုရှင်းပြပြီးတော့ခဏခဏကစားစမ်းထောက်ထားလည်းပြလို့မယ်ဆိုလို့ရှိရင်တော့လွတ်နိုင်တဲ့အလားအလာရှိတယ်။ဒါမဲ့ကျွန်တော်ပြောလို့အားအကြတော့ညတော့အထက်ထက်ဝင်သွားတယ်အထက်ထက်ဝင်သွားတဲ့အဲတန်ခမ်းမယ်အဲဒါပေမဲ့ကျွန်တော်ပြောသလိုပေါ့နည်းနည်းလေးအဲ complicated ဖြစ်သွားတာပါဒီဥစား
ပုံမှန်အရဆိုရင်ဒီ American ပြည်ထောင်စုရဲ့ဒီလူဝင်မှုကြီးကြပ်ရေးဥပဒေမှာလေဒီမိသားစုတွေပြန်ဆုံတွေ့စုံစည်းရေးကိုပဲဦးစားပေးတယ်ပေါ့နော်ဥမာဟိုတာသမီးကမိဘကိုခေါ်တာမိဘတာသမီးခေါ်တာမျိုးတွေကိုဒီဗီဇာလျှောက်တဲ့နေရာမှာဦးစားပေးလေတော့ရှိပါတယ်အခုဒီတမရထရန့်ရဲ့ဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အထူးအမိတ်အာဏာရအာဏာအရဆိုရင်သူတက်တန်း၄နှစ်တာကာလအတွင်းမှာဟိုအထူးသဖြင့်ဒီမှာရှိတဲ့မြန်မာမိသားစုတွေမြန်မာတွေအတွက်ပေါ့သူတို့မိသားစုနဲ့ပြန်လည်စုံစည်းရေးဆိုတဲ့အခွင့်အလမ်းနေရာကိုဘယ်လိုဖြစ်လာနိုင်မလဲရှင
်အာအဲ့ဒါကိုအဲ့ကျွန်တော်ဘာကိုသွားပြီးတော့အမြင်လိုက်တယ်ဆိုတော့2016မှာ Trump တက်လာပြီးတော့ကျွန်တော်တို့ vetting strict vetting ဆိုတာကျွန်တော်တို့နောက်ကျောင်းကိုတေးသေးချာချာစစ်တာမျိုးလုပ်တာအဲ့လိုလုပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ immigrant process immigrant visa processing ကတော်တော်နှေးသွားတယ်အဲ့တော့မြန်မာနိုင်ငံကြီးလည်းကျွန်တော်တိတက်တော့တော့ပါမယ်လို့ယူဆပါတယ်။ဘာလို့ဆိုတော့မြန်မာနိုင်ငံကလည်းအများကြီးပဲအမိန့်လာတဲ့လူအများကြီးရှိကြပါတယ်။အထူးသဖြင့်ကျွန်တော်တို့ကနကနုံကအဖေအမေကနကနုံကတက်ကြီးရွယ်အိုတွေပြီးလို့ရှိရင် retire ဖြစ်တဲ့လူတွေအဲ့လိုမျိုးခေါ်လို့ရှိရင်တော့နည်းနည်းကြာဖို့အလားအလာရှိတယ်။ဘာလို့ဆိုတော့ဒါကကျွန်တော်ရဲ့အတွေ့အကြုံပြောတာနော်။ဒါပေမဲ့အဲ့လိုဘလူးလာမကျွန်တော်မပြောတတ်ဘူး။အဲကျွန်တော်ပထမဆုံးTrump first time အတော့ကဖြစ်ခဲ့တဲ့ဥစ္စာကိုအခြေခံကျွန်တော်ပြောတာ first time အတော့ကတော့လူငယ်တွေဘာတွေကိုတို့တလောက်မဟုတ်ဘူးပြင်ရတတ်တွေတလောက်မဟုတ်ဘူးအငွေကြီးရှိတာတလောက်မဟုတ်ဘူးအဲ့လိုအသက်ကြီးရွယ်ကိုနည်းနည်းကြီးလာပြီဆိုလို့ရှိရင်တို့အနေနဲ့ခုနပို့ပြီးတော့စစ်တယ်ပေါ့ okay စစ်တဲ့ခါကျတော့ကြာတာလည်းရှိတာပေါ့ဒါပေမဲ့ I ကျွန်တော်အတိအကျပြောလို့မရပါဘူးခင်ဗျဒါကျွန်တော်ပထမဆုံးသူပထမချမ်းတော့ဟိုအခြေခံကျွန်တော်ပြောပြတာပါလောလောဆယ်ရအတာကိုထုတ်ထားတာပဲရှိတယ်ဘလို့ account form ဆိုတော့ကျွန်တော်မသိပါဘူး
Viewy American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio season တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ Viewy American radio season ပထမပိုင်းနာယူဝက်ကိုလိုင်းတိုနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတိုမီတာ25 kHz 11865လိုင်းတိုမီတာ32 kHz 6153ညနဲ့လိုင်းတိုမီတာ40 kHz 0533ညတို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။View ညာချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11883ညလိုင်းတိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာယူဝက်နဲ့စနေတနင်္လာနေ့တွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း View ညမာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
င်္ဂလာမနက်ခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်း 9:00 အစီအစဉ်တွေကိုလူမှုမိတ်ဆွေနဲ့ VOA ရဲ့အင်တာနက်ဆက်မနာ Facebook YouTube နဲ့ Jerusalem ကနေလည်းကြည့်ရှုနားဆင်နိုင်ပါတယ်အခုဆက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းချမစုမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းများသတင်းများစတဲ့အစီအစဉ်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ဆက်ပါအောင်နေပြည်တော်မှာဇန်နဝါရီလ23နဲ့24ရက်နေ့တွေကအမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီနဲ့နိုင်ငံရေးပါတီများအစုအဖွဲ့တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အဲဒီဆွေးနွေးပွဲမှာနိုင်ငံရေးပါတီအစုအဖွဲ့ကစစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူဖို့စစ်ကောင်စီတန်းတောင်းဆိုခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေမှာဆိုရှယ်မီဒီယာတွေမှာဘလို့တုံ့ပြန်ဝေဖန်ကြပါသလဲ။စစ်မှုထမ်းဥပဒေရဲ့အကျိုးသက်ရောက်မှုတွေအကြောင်းကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကကနမှာဆောင်းပါရှင်ပြည်သူနိုင်ငံဆွေးနွေးတင်ပြထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေစစ်မှုထမ်းအရေးအတွက်တိုးမြင့်မှုတောင်းဆိုခဲ့တဲ့နိုင်ငံရေးပါတီများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာပြည်သူလူထုဟာစီးပွားရေးကြက်တဲမှုမတည်ငြိမ်မှုမလုံခြုံမှုလျှက်စစ်မီမရရှိမှုပညာသင်ယူရေးအခက်အခဲတွေကျန်းမာရေးစောင့်ရှောက်မှုဆိုးရွားလာတဲ့အခြေအနေတွေနဲ့နေ့စဉ်နှစ်ပတ်လုံးနေကြရပါတယ်အဲ့ဒီလိုအခက်အခဲမျိုးစုံကြုံတွေ့နေရချိန်မှာပြည်သူလူထုကိုစိတ်ပိုင်းရောရုပ်ပိုင်းပါဒုက္ခပေးနှိပ်စက်နေတာကတော့စစ်မှုထမ်းဥပဒေပဲဖြစ်ပါတယ်စစ်ကောင်စီလက်အောက်ဌာနအသီးသီးမှာဝန်ထမ်းလုပ်နေကြတဲ့ non CDM ဝန်ထမ်းတွေစစ်မှုထမ်းရမယ်နိုင်ငံတော်မှာအမျိုးသားတွေအပြင်အမျိုးသမီးတွေကိုပါစစ်မှုထမ်းဖို့စီရင်စတင်ကောက်ခံနေပြီးစစ်မှုထမ်းအသက်အရွယ်အကျုံးဝင်သူတွေနိုင်ငံသားထွက်ခွင့်ပိတ်လိုက်ပြီးဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီလိုအချိန်မှာပဲစစ်မှုထမ်းအရေးအတွက်တိုးခေါ်ဖို့စစ်ကောင်စီကိုနိုင်ငံရေးပါတီတွေကတောင်းဆိုတယ်ဆိုတဲ့သတင်းတရလည်းအံ့ဩပွဲထွက်ပေါ်လာတာတွေ့ရပါတယ်စစ်မှုထမ်းအရေးအတွက်တိုးခေါ်ရန်စစ်ကောင်စီထံနိုင်ငံရေးပါတီများတောင်းဆိုဆိုတဲ့သတင်းတပုတ်ကိုမြန်မာနောင်ကဇန်နဝါရီ28ရက်နေ့ကဖော်ပြခဲ့ပါတယ်မြန်မာနောင်သတင်းမှာပြည်သူ့ပါတီဥက္ကဋ္ဌဦးကုတ်ကိုကြီးရခိုင်နိုင်ငံရေးသမားဒေါက်တာအေးမောင်နှင့်ကြံ့ခိုင်ရေးပါတီအပါအဝင်နိုင်ငံရေးပါတီခေါင်းဆောင်များသည်စစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူရန်စစ်ဗိုလ်ချုပ်များထံတောင်းဆိုလိုက်သည်ဟုစစ်ကောင်စီကဇန်နဝါရီ24ရက်တွင်ထုတ်ပြန်သည်။နှစ်ရက်ကြာကျင်းပသည့်ထိုဆွေးနွေးပွဲ၏ဒုတိယနေ့တွင်နိုင်ငံရေးပါတီကိုယ်စားလှယ်များကအချက်6ချက်ဆွေးနွေးခဲ့ရာတွင် PDF များလက်နက်ချရေးအကြံပြုချက်များကိုလည်းစစ်ဗိုလ်ချုပ်များထံအကြံပြုခဲ့သည်ဟုစစ်ကောင်စီထုတ်ပြန်ချက်တွင်ပါဝင်သည်ဟုရေးသားဖော်ပြထားပါသည်။ဇန်နဝါရီ24ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနှင့်ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့နိုင်ငံရေးပါတီများအစုအဖွဲ့တို့တွဲဆုံဆွေးနွေးပွဲမှာနိုင်ငံရေးပါတီများအစုအဖွဲ့ကအခုလိုတင်ပြတောင်းဆိုခဲ့တာဖြစ်ကြောင်းနဲ့လက်ရှိနိုင်ငံရေးပါတီများအစုအဖွဲ့ရဲ့ခေါင်းဆောင်ဟာပြည်သူ့ပါတီဥက္ကဋ္ဌဦးကုတ်ကိုကြီးဖြစ်တယ်လို့မြန်မာနောင်သတင်းကဆိုပါတယ်ဒီသတင်းနဲ့ပတ်သက်ပြီးပြည်သူ့ပါတီဥက္ကဋ္ဌဦးကုတ်ကိုကြီးကစစ်မှုထမ်းတိုးမြင့်ခေါ်ယူရန်တောင်းဆိုသည့်ဆိုသည့်အချက်သည်နိုင်ငံရေးပါတီအစုအဖွဲ့တစ်ခုလုံးရဲ့သဘောထားဆုံးဖြတ်ချက်မဟုတ်ကြောင်းအထွေထွေကဏ္ဍတွင်ပါတီတစ်ခုစီရဲ့တင်ပြချက်သာဖြစ်တဲ့အကြောင်းဇန်နဝါရီ26ရက်နေ့ကပြည်သူ့ပါတီမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာညင်းဆိုခဲ့ပါတယ်စစ်ကောင်စီရဲ့ဇန်နဝါရီ25ရက်နေ့တုန်းမြမအလင်းသတင်းစာမှာတော့နိုင်ငံရေးဝါဒမှိုင်းများကြောင့်ဖြစ်ပေါ်လာသော PDF များကိုနိုင်ငံတော်ရင်ခွင်သို့ပြန်လည်ဝင်ရောက်မှုများပြားလာစေရေးအကြံပြုတင်ပြခြင်းကိစ္စရပ်များစစ်မှုထမ်းဥပဒေအရအရေးအတွက်တိုးမြင့်ခေါ်ယူရေးအကြံပြုချက်များအားဆွေးနွေးခဲ့ကြပြီးတက်ရောက်လာကြသူများကမိမိတို့သဘောထားများကိုအပြန်အလှန်ဆွေးနွေးခဲ့ကြသည်လို့ဖော်ပြထားတာတွေ့ရပါတယ်ဦးကိုကိုကြီးခေါင်းဆောင်တဲ့နိုင်ငံရေးပါတီများအစုအဖွဲ့ကစစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူရေးတောင်းဆိုတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးဆိုရှယ်မီဒီယာတွေအပါအဝင်မီဒီယာတွေမှာဝေဖန်မှုတွေပြင်းထန်ခဲ့တာတွေ့ရပါတယ်။ Western News ကစစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူရေးဒေါက်တာအေးမောင်ပါတီနှင့်နိုင်ငံရေးပါတီများကစစ်ကောင်စီကိုအကြံပြုတိုက်တွန်းဆိုတဲ့သတင်းတစ်ပုဒ်ကိုဇန်နဝါရီ25ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာ ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးကနိုင်ငံရေးပါတီတွေကပြည်သူဘက်ကမဟုတ်တော့ဘူးစစ်ကောင်စီအလိုကျသွားနေရတဲ့နိုင်ငံရေးပါတီတွေဖြစ်သွားပြီပုံကိုရေးရနိုင်ငံရေးလှုပ်ပါတယ်ဆိုတဲ့နာမည်ရယုံအတွက်သာပါတီထောင်ပြီးလှုပ်နေကြတာပြည်သူအတွက်ဘာမှလှုပ်ပေးနိုင်တာမဟုတ်ဘူးစစ်မှုထောင်ဥပဒေကြောင့်လူငယ်တွေတော်တော်လေးဒုက္ခရောက်နေကြတဲ့အချိန်မှာစစ်ကောင်စီရဲ့လှုပ်ရက်ကိုထောက်ခံအားပေးချီးမွမ်းနေတာကနိုင်ငံရေးသမားတွေအဖြစ်ကနေလူသားကောင်တွေအဖြစ်မိမိကိုယ်ကိုသတ်မှတ်လိုက်တာဖြစ်ပါတယ်လို့မှတ်ချက်ပေးတဲ့အကြောင်းဖော်ပြထားပါတယ်။ဆိုရှယ်မီဒီယာတစ်ခုဖြစ်တဲ့ Facebook မှာမျိုးရံအောင်သိန်းကပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့ပတ်သက်ပြီးစစ်တပ်ရဲ့ဝါဒဖြန့်မီဒီယာကိုမဆိုစလောက်လေးပြောပြီးဒီမိုကရက်တစ်မီဒီယာတွေကိုပြင်းပြင်းထန်ထန်အပြစ်တင်တယ်။ပြည်သူတွေကိုမတရားဖမ်းဆီးစစ်မှုထမ်းခိုင်းနေတာကိုမဖြစ်သင့်ဘူးကန့်ကွက်ပါတယ်တခွန်းတောင်မပြောရဲတာပြည်သူ့ပါတီလားတချိန်ကလေးစားယုံကြည်ခဲ့တာတွေအတွက်စိတ်တော့မကောင်းဘူးကေကျုကစစ်တပ်ရဲ့အတုံးချကန်တက်တက်ဖြစ်သွားပြီလို့ရေးသားထားတာတွေ့ရပါတယ်ဒါအပြင်မျိုးရံအောင်သိန်းကဥကုတ်ကိုကြီးတို့မပြောခဲ့မဆွေးနွေးခဲ့ဘူးဆိုရင်စစ်ကောင်စီမီဒီယာကိုကန့်ကွက်ကြောင်းကြေညာချက်ထုတ်ရမယ်ဘာကြောင့်ကြေညာချက်မထုတ်တာလဲလို့လဲမေးခွန်းထုတ်ထားပါတယ်စစ်မှုထောင်ဥပဒေကို2024ခုနှစ်ဖေဖော်ဝါရီ10ရက်နေ့မှာစစ်ကောင်စီကအမိန့်ထုတ်ပြန်ပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီအမိန့်ထုတ်ပြန်ပြီးနောက်ပိုင်းစစ်မှုထောင်တင်နာအမှတ်စဉ်6အထိဖွင့်လှစ်ခဲ့တာကိုတွေ့ရပါတယ်။အမှတ်စဉ်တစ်ခုမှာစစ်တင်နန်းသား9000ခေါ်ယူမယ်လို့စစ်ကောင်စီကထုတ်ဖော်ပြောဆိုထားတာကြောင့်တင်နန်းသား4500ခေါ်ယူထားပြီးဖြစ်ပါတယ်။စစ်မှုထောင်ဥပဒေအရစစ်သားတွေစုဆောင်းရာမှာအစောပိုင်းကာလတွေမှာရက်ွက်တွေလိုက်ခွဲရန်ချစုဆောင်ခဲ့တာတွေ့ရပြီမယ်လို့နောက်ပိုင်းမှာလမ်းပေါ်မှာတွေ့ရလူကိုပေါ်တာဆွဲစုဆောင်တယ်ဆိုတဲ့သတင်းတွေလည်းမီဒီယာတွေမှာတွေ့ရပါတယ်စစ်မှုထောင်ဥပဒေကိုအကြောင်းပြုပြီးစစ်ကောင်စီဝန်ထမ်းတွေဟာပြန်ပေးဆွဲငွေညှစ်တာတွေလှုပ်ဆောင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာတွေ့ရပါတယ်စစ်ကောင်စီရဲ့စစ်မှုထောင်ဥပဒေဟာပြည်သူတွေကိုစိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာကိုပါထိခိုက်စေရုံမကနိုင်ငံရဲ့စီးပွားရေးလုံသားရေးအင်အားနဲ့လူသားအရင်းအမြစ်တွေကိုပါထိခိုက်စေတာဖြစ်တယ်စစ်မှုထောင်ဥပဒေထုတ်ပြန်ပြီးနောက်ပိုင်းအမျိုးသားတွေရောအမျိုးသမီးများပါအလုံးလုံးနိုင်တဲ့အသက်အရွယ်တွေဟာအစုလိုက်ပြုံလိုက်နိုင်ငံတွင်းကနေထွက်ခွာသွားကြတယ်အများဆုံးထွက်ခွာတာကတော့အိမ်နီးချင်းထိုင်းနိုင်ငံကိုဖြစ်တယ်ပညာတတ်တွေကျွမ်းကျင်လုံသားတွေပါနိုင်ငံရခြားကိုထွက်ခွာသွားတဲ့အတွက်အုံနောက်ယူစီးမှုကိုဖြစ်ပေါ်စေတယ်ဒါအပြင်စစ်မှုထောင်ဥပဒေဟာမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြက်တဲကိုဖြစ်ပေါ်စေတဲ့အပြင်နေဆက်ဖြတ်ကျော်ယာစွမှုတွေနဲ့ဒေတာတွေမတည်ငြိမ်မှုတွေကိုဖြစ်ပေါ်စေတယ်လို့ East Asia Forum စာမျက်နှာမှာစိုးနန္ဒာလင်းကရေးသားထားပါတယ်2024ဒီဇင်ဘာ17ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကလည်းပဋိပက္ခတွေနဲ့စစ်မှုထမ်းဥပဒေကြောင့်မြန်မာစီးပွားရေးအကြက်တဲဟာပိုကြီးမလာတယ်လက်တလောရွှေ့ပြောင်းလှုပ်လှုပ်ကြမှုဖြစ်ပေါ်ရခြင်းအဓိကအကြောင်းရင်းမှာစီးပွားရေးမရေရာတဲ့အနေထားပဋိပက္ခတွေနဲ့ပြည်သူစစ်မှုထောင်ဥပဒေတို့ရဲ့အကျိုးသက်ရောက်မှုကြောင့်ဖြစ်တယ်လို့ထောက်ပြထားတာတွေ့ရပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့စစ်ကောင်စီဟာစစ်မှုထောင်ဥပဒေအရအတင်းအကျပ်စစ်သားစုဆောင်းစစ်တိုက်ခိုင်းနေပြီမယ်။စစ်မြေပြင်မှာတော့ဘာမှတိုးတက်လာတာမတွေ့ရဘူး။တိုက်ပွဲတွေဆက်တိုက်ရှုံးနေတာပါပဲ။စစ်ကောင်စီဟာလူငယ်တွေကိုတေရင်းတဲ့အတင်းတွန်းပုတ်နေသလိုဖြစ်နေတာဟာဝါနေစရာပဲလို့မှတ်ချက်ပြီးပြောကြပါတယ်ခမညာ
အခုတော့ ISB မြန်မာကတင်ဆက်နေတဲ့မြင်ကွင်းကျဲမှတ်စုအစီအစဉ်ပါနိုင်ငံတော်နယ်မြေတွေဆုံရှုံထားတဲ့စစ်ကောင်စီဟာလေကြောင်းတက်ခတ်မှုတွေကိုပို့ပြီးတော့တိုးလုံလာခဲ့ပါတယ် ISB မြန်မာရဲ့ခုတစ်ပတ်မြင်ကွင်းကျဲမှတ်စုမှာအချက်အလက်အခြေပြုဖော်ပြထားပါတယ်
အနာသိမ့်ပြီးနောက်ပိုင်းနိုင်ငံအနှံ့မှာစစ်ကောင်စီကလီကျောင်းတိုက်ခိုက်မှုပေါင်း 8,000 ကျော်လှုပ်လာခဲ့ပါတယ်ဒီပမာဏရဲ့ထက်ဝက်နီးပါးက2023ခုနှစ်အတွင်းဖြစ်ပါတယ်အကြိမ်ပေါင်း 3,580 ထက်မနည်းရှိခဲ့တာပါစစ်စင်ရေးတစ်တုံညာနှစ်ခွန်ကြောင့်နေမြေရီဆုံးရှုံးသွားရတဲ့စစ်ကောင်စီဟာ လေကြောင်းတိုက်ခိုက်မှုတွေပိုလှုပ်လာပါတယ်အခုနှစ်ပထမလဝယ်အတွင်းမှာလေကြောင်းတိုက်ခိုက်မှု159ကြိမ်ထဲမှာရှိခဲ့ပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေဟာရှမ်းပြည်နယ်မှာအများဆုံးဖြစ်ခဲ့ပါတယ်လေကြောင်းတိုက်ခိုက်မှု9ပုံတစ်ပုံကျော်ကိုရှမ်းပြည်နယ်မှာလှုပ်ဆောင်ခဲ့တာပါအကျဉ်းကြီးအနေနဲ့1900ထက်မနည်းရှိခဲ့ပါတယ်စကိုင်းတိုင်းကတော့ဒုတိယအများဆုံးခံခဲ့ရပြီး1300ကျိန်းထက်မနည်းရှိခဲ့တာပါကြရားကတတိယအများဆုံးနဲ့ချင်းကစရုထအများဆုံးဖြစ်ပါတယ်ရန်ကုန်တိုင်းကလွဲလို့တခြားနေရာတွေမှာလေကြောင်းတိုက်ခိုက်မှုတွေခံခဲ့ရပါတယ်စစ်ကောင်စီဟာတော်လန်ရေးအင်အားစုတွေတင်းထားတဲ့မြို့နယ်တွေကိုလေကြောင်းတိုက်ခိုက်မှုတွေပိုလှုပ်ခဲ့ပါတယ်တော်လန်ရေးအင်အားစုတွေဟာမြို့နယ်68ခုမှာရှိတဲ့မြို့ပေါင်း92မြို့ကိုသိမ်းနိုင်ခဲ့ပါတယ်အာဏာသိမ်းမှုနောက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေရဲ့63ရာခိုင်နှုန်းကျော်ကအဲ့ဒီမြို့နယ်တွေမှာဖြစ်ခဲ့တာပါအကြိမ်9000ထက်မနည်းရှိခဲ့ပါတယ်စစ်ကောင်စီဟာနိုင်ငံတဝန်းကမြို့နယ်162ခုထက်မနည်းကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပ
ါ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ barmish.voanews.com မှာရောလူမှုစာမျက်နှာတွေဖြစ်ကြတဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနာဆင်နိုင်ပါတယ်။အခုတော့မြန်မာပြည်မှပေးစာများအစီအစဉ်အလဲကိုရောက်လို့လာပါပြီ။အနေနဲ့အရရက်ကမြန်မာပြည်သူတွေရေးသားပေးပို့လာတဲ့ရင်ဖွင့်လွှာတွေကိုမှအေးသနာကျော်ကတင်ပြပြန်ကြားပေးထားပါတယ်ရှင်။
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဥဆုံးသောရရှင်တွေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်။ဆိုရတဲ့တော်ရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးအချိန်မှန်သတင်းတွေလွှင့်ပေးလို့ကျေးဇူးအထူးတင်ရှိပါတယ်ရှင်။ဟုတ်ကဲ့အစီအစဉ်တွေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နော်။ကျွန်တော်တို့ VOA ကအပတ်စဉ်ကဏ္ဍတွေထောက်လွှင့်ပေးတဲ့နေရာမှာဒီအမျိုးသမီးကဏ္ဍ၊ကျန်းမာရေး၊အားကစား၊လူငယ်ကဏ္ဍ၊ပညာရေးဒီလိုမျိုးကဏ္ဍစုံကနေပြီးတော့အပတ်စဉ်အစီအစဉ်တွေနဲ့တင်ဆက်ပေးနေပါတယ်နော်။ဒီမှာတော်ရှင်တယောက်ကျန်းမာရေးနဲ့ပတ်သက်ပြီးတော့မေးလာတဲ့စာကိုပြန်ကြားပေးချင်ပါတယ်။သူက
ကျမကအခုမှသားလေးတယောက်မီးဖွားထားတာ3လသားလေးပဲရှိပါသေးတယ်။ကျမသားလေးကမွေးကလေးကအခုထိအမေတို့ကိုမဆို့တော့ formula no mo nan တစိုက်ကိုပဲတိုက်နေတော့စိုးကြိုးရှိမှအရန်စိုးရိမ်မိပါတယ်။ကလေးမွေးကစားတလအထိတော့နှုတ်ရည်ကိုညှစ်ပြီးတော့တိုက်ဖြစ်သေးတယ်။ဒါပေမဲ့2လလောက်ကနေနှုတ်ရည်ကညှစ်မရတော့ဘူးဖြစ်နေပါတယ်။ဘလို့ပဲနှုတ်ကိုတိုက်တိုက်ကလေးကမတော့ဘူးဖြစ်နေတော့အခုတော့ formula no mo ကိုပဲပုံမှန်တိုက်ဖြစ်ပါတော့တယ်။ဒီတော့ကျမလလန်းမိသလား formula no mo ကိုအသက်တစ်နှစ်အထိတိုက်ရမယ်တစ်နှစ်ပြီးရင်နွားနို့နဲ့ရောတိုက်ရမယ်စသဖြင့်အမျိုးမျိုးရေးကြတာဖတ်ရပါတယ်ဒါပေမဲ့တိတ်တော်မယုံရဲဘူးဖြစ်နေပါတယ်ကျမက serial လဲလှုပ်ထားတာဆိုတော့တင့်တော်တဲ့ဆရာဝန်နဲ့တိုင်ပင်လို့လဲတိတ်ပြီးတော့အဆင်မပြေတော့ဒီမေးခွန်းလေးကို VOA ကနေတစင်မေးတာဖြစ်ပါတယ်ကျမတို့လိုမိခင်တွေအတွက်လဲအကျိုးရှိပါစေလို့ဆုတောင်းပါတယ်ရှင်
ဒီတော့ရှင်ကနာမည်တော့သတင်းတင်ဆက်ချိန်ထည့်မပေးပါနဲ့နော်တဲ့ဟုတ်ကဲ့ပါကျမကဒီတော့ရှင်ရဲ့စာကိုရလာတဲ့အခါမှာကျမတို့ရဲ့ဒီ VOA မြန်မာပိုင်းကနေပြီးတော့အပတ်စဉ်ကျမရဲ့အစီအစဉ်တင်ဆက်ပေးတဲ့ကိုဝင်းမင်းကိုလှမ်းပေးပါတယ်နော်ကိုဝင်းမင်းကတေချာအောင်လို့အထုခုဆရာမဒေါက်တာမြတီရာကိုလှမ်းပြီးတော့မေးပါတယ်ဒေါက်တာမြတီရာဖြေကြားပေးထားပါတယ်ရှင
်ကျမဗမောက္ခဒေါက်တာမြတီရာပါတပ်ဖောင်းမီရဲ့ပညာအထုခုပါပြောရမယ်ဆိုရင်နှုတ်မှုတ်တိုက်လက်ဖြစ်နေပြီဆိုလို့ရှိရင်ဟိုတိုက်လက်စနှုတ်မှုတ်ကိုပဲပေါ့နော်6လအထိဆက်တိုက်ပါ 6 လပြည့်ပြီးပြီဆိုလို့ရှိရင်တော့ဖြည့်ဆွက်စာစလို့ရပြီပေါ့ဒါပေမဲ့6လမပြည့်ခင်နှုံမုံကိုတိုက်နေတဲ့အချိန်ခါမှာတော့ကျမတို့ဟာဖြော်တဲ့ရေတန့်ဖို့လိုပါတယ်ဖြော်တဲ့ခွက်တို့ဇွန်းတို့ဟိုစတဲ့ကရိယာတွေတန့်ဖို့လိုပါတယ်အထူးသဖြင့်လက်လက်တန့်ဖို့လိုပါတယ်နောက်တစ်ခုကအခု3လသာဖြစ်ပြီဆိုတဲ့အကြောင်းမလို့နှုံမုံကိုဖြော်တိုက်တဲ့အခါမှာဘူးနဲ့နှုတ်ဒီခေါင်းနဲ့တိုက်တာထဲစာလို့ရှိရင်ခွက်ဆောင်လေးနဲ့တိုက်တတ်အောင်ကျင့်ပြီးတားလိုက်လို့ရှိရင်အဲ့ဒါဒီလေတချို့သောဆူဂျူးတွေကိုနှုတ်ဒီခေါင်းကနေပြီးတော့ညှိနှွဲ့ပြီးဖြစ်နိုင်တဲ့ဆူဂျူးတွေကိုကာကွယ်နိုင်ပါတယ်ဒီနှုတ်မုံကြီးကတော့သူကလေးတွေအတွက်လှုပ်ထားတယ်ဘယ်အသက်အတွက်ဘယ်အသက်အတွက်ဆိုတာကန့်တတ်ချက်လေးတွေလည်းသူတို့မှာပါတဲ့အတွက်ကြောင့်မလို့အဲ့ဒီနှုတ်မုံကတော့ဒီနွားနှုတ်တို့စိတ်နှုတ်တို့တွေစာလို့ရှိလို့ရှိရင်ပို့ပြီးတော့တင့်တော်ပါတယ်နွားနှုတ်စိတ်နှုတ်ကဒီနွားကလေးအတွက်နွားရဲ့အမေကထုတ်ပေးထားတာပါအဲ့ဒီထဲမှာပါတဲ့ဓာတ်သဘာဝချင်းအပြင်ဟာမတူတဲ့အတွက်ကြောင့်မလို့ကလေးတွေမှာအလေဂျီဖြစ်တတ်ပါတယ်6လပြည့်တာနဲ့ဖြည့်ဆွက်စာကိုကျွေးပါအဲ့လိုဖြည့်ဆွက်စာကြီးကျွေးလိုက်တဲ့အခါမှာဒီနှုတ်မုံကိုဖြတ်လိုက်ရမှာလားဆိုတဲ့အခါကျတော့မဖြတ်ဘဲနဲ့ဆက်တိုက်ခြင်းလေအမေနှုတ်ဆိုရင်တော့နှစ်နှစ်သားထိတိုက်ပါတယ်ဖြည့်ဆွက်စာလည်းကျွေးတယ်အမေနှုတ်လည်းတိုက်တယ်ပေါ့
ဟုတ်ကဲ့ပါဒေါက်တာမြတီတာဖြေချပေးသွားတာဒီတော့ရှင်နားထောင်ရမယ်ထင်ပါတယ်နော်ကျေးဇူးတင်ပါတယ
်ကျမတို့ video ကထုတ်လွှင့်ပေးတဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေတုံ့ပြန်ရေးသားလာကြတဲ့စာတွေကိုလည်း video ကအမြဲတမ်းဖော်ပြပေးနေပါတယ်နော်ဒီထက်မှာပြီးခဲ့တဲ့သတင်းဘက်ကထုတ်လွှင့်ပေးတဲ့ပြင်ပဆောင်းမရှင်ဦးအောင်ခင်ရဲ့မြမရေးဆွေးနွေးကံချင်းပြည်တမိုင်းချောင်းအစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သရရှင်တွေမှာတယောက်ကတော့ History of PDF မသိတဲ့သူတွေက PDF မင်းတန်နဲ့ချင်းကြီးတော်သုံးဝက်ကို blame နေကြတာမြင်တော့ကြိတ်ရီမိတယ်လို့ရေးလာပါတယ်နောက်ထပ်တယောက်ကလည်းသတင်းမှားတွေမတင်ပါနဲ့တဲ့အစိတ်ဖြစ်ပါတယ်လို့ဆိုလာတာပါနောက်သရရှင်တယောက်ကတော့တာဝန်ငယ် Editor တို့လို့လိမ့်မှုပြီးတော့ email ရေးပို့လာပါတယ်
ပထမဦးစွာဒီစာကိုရေးရတာစိတ်မကောင်းပါဘူးကျွန်တော်ဟာချင်းမျိုးသားတူဖြစ်ပြီးတော့လက်ရှိချင်းပြည်အခင်ချင်းကိုလည်းသူတေသနာပြုစုနေသူတူဖြစ်ပါတယ်လူကြီးမင်းတို့သတင်းဌာနကနေဒီကနေ့2025ဇန်နဝါရီ30ရက်ကတင်ဆက်တဲ့ရုပ်သံဆောင်းပါးပါဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ချင်းပြည်အနာဂတ်ဆိုတဲ့ဆောင်းပါးပါထုံလွှင့်ချက်များကလက်ရှိချင်းပြည်တွင်ရှိလက်နက်ကိုင်ဖွဲ့စည်းများရဲ့ပကတိအခြေအနေနဲ့များစွာကွာဟနေတဲ့အပြင်ချင်းပြည်တော်လှန်အစုအဖွဲ့များအပေါ်အထင်မြင်သေးစေနိုင်တဲ့အခြေအနေအထိတည်ရောက်မှုရှိနေတဲ့အတွက်ပြန်လည်သုံးသပ်ပေးစီလိုပါတယ်ခင်ဗျာ
VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုပေါ်မှာသရရှင်တွေရေးလာကြတဲ့ထဲကတချို့ကိုဖော်ပြပေးခဲ့တာပါနော်ဒီလိုမျိုးသရရှင်တွေရဲ့တုံ့ပြန်ချက်တွေနဲ့ပတ်သက်ပြီးတော့ဆောင်းမရှင်ဦးအောင်ခင်ကလည်းစာပြန်ရေးလာတာဖော်ပြပေးကြပါလိမ့
်ချင်းပြည်နယ်နဲ့ချင်းသမိုင်းအကြောင်းကျွန်တော်ရေးထားတဲ့အတန်လွှင့်ဆောင်းပါးကိုဝေဖန်သူတွေမကျင်တဲ့သူတွေနဲ့ဒေါသထွက်သူတွေအတော်များများရှိနေတာတွေ့ရလို့ပြန်စာရေးလိုက်ပါတယ်ချင်းတိုင်းသားတွေဟာနိုင်ငံရေးကိုအလွန်စိတ်ဝင်စားကြကြောင်းဒီဝေဖန်ချက်တွေကတက်တည်ပြနေပါတယ်နိုင်ငံရေးစိတ်ဝင်စားတာဟာတိုးတက်တဲ့အမျိုးသားရေးလက္ခဏာပါပဲသရရှင်တွေရဲ့တုံ့ပြန်ချက်တွေဟာတကြောင်တကာတာတရွာတပုတ်ဆန်းဆိုတဲ့မြန်မာစကားပုံကိုရောင်းပြန်ဟန့်နေပါတယ်တယောက်တစ်မျိုးမယိုးနိုင်အောင်ကွဲပြားခြားနားနေတာတွေ့ရပါတယ်ပထမဦးစွာကျွန်တော်ရဲ့သတင်းသုံးသပ်ချက်အကြောင်းကိုပြောပြရစေ VOA မှာအတန်လှင့်ဖို့ကျွန်တော်ရတဲ့အချိန်က5မိနစ်သာရှိတာမို့ဘယ်ပေါင်းစုံတင်ပြဖို့ဆိုတာမဖြစ်နိုင်သလောက်ပါပဲဒါကြောင့်အေယာဝတီလိုဝိုင်းရင်သတင်းစာဆောင်တွေကထုတ်တဲ့သတင်းကိုသာသုံးပါတယ်သူတို့သုံးတဲ့သတင်းအချက်အလက်ကိုစစ်ဆေးချိန်မရှိပါဘူးတွေးဆုံမေးမြန်းဖို့လည်းအချိန်မရှိပါဘူးဒါကိုကျွန်တော်အားနည်းချက်လို့ပြောနိုင်ပါတယ်ကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကတော့ဆန့်ကျင်ဘက်အုပ်စုတွေဆွေးနွေးညှိနှိုင်းရေးတာဖြစ်ပါတယ်မိမိမကြိုက်တာကိုဓမ္မဒိဋ္ဌန်ကြကြလေ့လာနိုင်ရင်အကျိုးရှိပါတယ်ဥရောပဒီမိုကရေစီခရီးမှာစိတ်ဓာတ်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ဆက်ပုံကိုတွေ့နိုင်ပါတယ်အသိဉာဏ်ကင်းမဲ့မှုနဲ့ယုံကြည်မှုကြောင့်ပြည်သူတွေဖိနှိပ်ခံနေရတာဆိုတဲ့18ရာစုဥရောပပညာရှင်တစုရဲ့သုံးသပ်ချက်ဟာအခုအချိန်ထိမှန်နေတုန်းပါပဲအတွေးခေါ်အသည့်အစမ်းနဲ့ကြံစားချက်တွေမပေါ်ထွက်နိုင်လို့တိုးတက်ပြောင်းလဲမှုမရှိဘဲရေသေးလိုရပ်တန့်နေတဲ့အတွေးခေါ်ကိုအပြင်လူကဘယ်လိုမြင်သလဲဆိုတာသိဖို့လိုပါတယ်အငင်းပွားနေလို့အပြေထွက်လာမှာမဟုတ်ပါဘူးပြည်내သူပြည်내သားအလုံးအကျုံးဝင်တဲ့အ အမျိုးသားပုံရိပ်ကိုပုံဖော်နိုင်စွမ်းရှိဖို့လိုအပ်ပါတယ်။ဆရာနာရှင်ခင်မှာဝလုံးကောင်းတဲ့လာတာပြီးကိုငချင်ကိုချင်တဲ့ဝါရဖြန့်တလေနှစ်ပေါင်းများစွာလွှမ်းမိုးခဲ့တာကြောင့်အခုခင်မှာနိုင်ငံရေးစိတ်ဝင်စားသူတွေကလွတ်လပ်စွာယထာဘူရကြကြလေးလာရင်သုံးသပ်နိုင်ရင်အကျိုးရှိမယ်လို့ထင်ပါတယ်ခင်ဗျာ။
တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။အားလုံးပုံမှန်ကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်နေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒီရက်နေ့ရဲ့ကင်းရှင်၊ရွှင်လန်းချမ်းမြေကြပါစေရှင
်။အခုတော့ကမ္ဘာတလောကထူခြားတဲ့သတင်းလေးတွေကိုပြောပြပေးပါမယ်။ရှေးအောင်မြုပ်ထားတဲ့အလုံးပိတ်အခန်းတစ်ခုထဲမှာရှစ်ပေါင်း120ကျားနေခဲ့တဲ့ဂျာမန်လေကြောင်းအင်ဂျင်နီယာတဦးဟာရှက်အကြဆုံးရေအောက်ခန်းထဲမှာနေတဲ့ Guinness ကမ္ဘာစံချိန်ကိုချိုးလိုက်ပါတယ်။ American ပြည်ထောင်စု Massachusetts ပြည်နယ်မှာရှိတဲ့ Massachusetts နည်းပညာတက္ကသိုလ် MIT ကပန်ဝတ်မုံကူးပေးနိုင်တဲ့အဆင့်မြင့်ဆက်ရုပ်ပိုးကောင်လေးတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကမ္ဘာတလောကထူခြားတဲ့သတင်းတွေကိုကိုငင်းချမ်းနဲ့မမြသစင်အောင်လို့တင်ဆက်ထားပါတယ်။
ပနားမနိုင်ငံကမ်းခြေနားမှာရေအောင်မြုပ်ထားတဲ့အလုံးပိတ်အခန်းတစ်ခုထဲမှာရက်ပေါင်း120ကျားနေခဲ့တဲ့ German Agatha Engineer 2ဟာရက်အကြဆုံးရေအောင်ခန်းထဲမှာနေတဲ့ Guinness ကမ္ဘာစံချိန်ကိုချိုးလိုက်ပါတယ်။အသက်59နှစ်အရွယ် Yurika Koch ဟာပေ320ပတ်လည်ရှိတဲ့သူ့ရဲ့ရေအောင်ကအခန်းထဲမှာနေခဲ့တာဖြစ်ပြီးတော့အဲ့ဒီကထွက်လာတာကို Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကအတည်ပြုပေးခဲ့ပါတယ်။American နိုင်ငံသား Joseph Tituri တင်ထားတဲ့အရင်စံချိန်ဖြစ်တဲ့ရေအောက်ကအိမ်လေးတစ်လုံးထဲမှာရက်ပေါင်း100နေခဲ့တဲ့စံချိန်ကိုသူကချိုးလိုက်နိုင်တာပါ။ Hawk ရဲ့အလုံးပိတ်အခန်းလေးကိုရေအောက်36ပြီမှာထားခဲ့တာဖြစ်ပြီးသူ့အခန်းအပေါက်ကနေပြီးတော့ပင်လယ်ပြင်ကိုကြည့်တဲ့အခါမှာတိတ်ဆိတ်ငြိမ်သက်ပြီးတော့မှောင်လာတာနဲ့ပင်လယ်ထဲအယောင်တောက်တာတွေကိုလည်းမြင်ခဲ့ရတယ်လို့ပြောပါရယ်။သူ့ရဲ့အခန်းထဲမှာအေးရအိမ်သား TV ကွန်ပျူတာနဲ့အင်တာနက်ပါရတဲ့အပြင်လက်ချင်ငန်းလုပ်ဖို့အတွက်စပိန်တစ်စီးလည်းပါဝင်ပါတယ်။အပေါ်ဘက်မှာတော့သူ့ကိုစောင့်ကြည့်ဖို့အခန်းတစ်ခုကိုပိုက်လုံးနဲ့တွဲဆက်ထားပြီးတော့အစားအသောက်နဲ့ဧည့်သည်တွေကိုလက်ခံနိုင်ပါတယ်။ရေအောက်မှာရှိတဲ့သူ့ရဲ့အခန်းမှာကင်မရာ၄လုံးတပ်ဆင်ထားပြီးသူ့ရဲ့နေစဉ်လှုပ်ရှားမှုတွေစိတ်ကျမ်းမာရေးနဲ့သူ့ရေပေါ်တက်မလာဘူးဆိုတာကိုပြသဖို့အတွက်တက်တည်လည်းဖြစ်ပါတယ်။အခုလိုနေထိုင်ရတဲ့ရည်ရွယ်ချက်ကလူသားတွေအနေနဲ့ရေအောက်မှာလည်းအမြဲတမ်းနေနိုင်တယ်ဆိုတာကိုပြသဖို့ဖြစ်တယ်လို့ခေါ်ခပြောပါရရှင်
။ American ပြည်တော်စု Massachusetts ပြည်နယ်မှာရှိတဲ့ Massachusetts နည်းပညာတက္ကသိုလ် MIT ကပန်းဝင်းမုံကူးပေးနိုင်တဲ့အဆင့်မြင့်ဆက်ရုပ်ပိုးကောင်လေးတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီဆက်ရုပ်ပိုးကောင်ဟာဆက်ကူညက်တဲ့ကလစ်လေးတွေထပ်ပိုပေါ့ပါပြီးပန်းပွင့်နေတဲ့အရွက်တွေပေါ်မှာကူးတန်းသွားလာပြီးဝင်းမုံကူးပေးနိုင်တာပါ။အရင်တုန်းကထုတ်လုပ်ခဲ့တဲ့ဆက်ရုပ်တွေထက်အစတရာပိုကြာကြာပြန်တန်းနိုင်ပါတယ်။ဖန်လုံအိမ်အခန်းအတွင်း ဒေါင်းလိုက်ဆိုင်ပြိုးရေးဝိမုံကူးတဲ့ကိစ္စမှာဒီနည်းပညာနဲ့ကူညီနိုင်တာကြောင့်အစားအသောက်ထုတ်လုပ်မှုကိုအစားပေါင်းများစွာတိုးစေမှာပါဒီဆက်ရုပ်ပိုးကောင်လေးဟာလုံသားပြားတွေကိုအစားထုတ်ဖို့မဟုတ်ပေမဲ့လည်းအခန်းတွင်းဆိုင်ပြိုးမှုတွေမှာဘေးကင်းလုံခြုံရေးအရာသို့မဟုတ်ပတ်ဝန်းကျင်ဆိုင်ရာကိစ္စတွေကြောင့်လုံသားပြားတွေကိုမသုံးနိုင်တဲ့အခါမှာသုံးဖို့ဖြစ်တယ်လို့ဒီတီထွင်မှုကိုပူးတွဲဥဆောင်နေတဲ့ဆူဟာကင်ကပြောပါတယ်ပြားတွေကိုလက်ရှိမှာမရှင်နိုင်သေးပေမဲ့လည်းပန်းတစ်ခုနဲ့တစ်ခုခုန်ကူးတဲ့အခါမှာပိုပြီးတိကျလာအောင်ပိုပြီးကြကြပြန်တန်းနိုင်အောင်ကြိုးပမ်းနေတယ်လို့တီထွင်သူအဖွဲ့ကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုညီအစ်ကိုမျိုးမှာတော့ကိုမွေးထားတဲ့ခွေးလေးတွေအိမ်မွေးတိရစ္ဆာန်လေးတွေနေမကောင်းဖြစ်ရင်ပိုင်ရှင်ဖြစ်သူကသူတို့ကိုစောင့်ရှောက်ဖို့အတွက်လစာနဲ့စေခွင့်ယူနိုင်ဖို့ဥပဒေကြမ်းတစ်ခုကိုမြို့ကောင်စီဝင်ရှွန်အေဘရူးကတင်သွင်းလိုက်ပါတယ်ဒီလစာနဲ့စေခွင့်ဟာခွင့်ရထပ်ပေးဖို့မဟုတ်ပဲညီအစ်ပြည်နယ်ခွင့်ပြုထားတဲ့ခွင့်နေထဲမှာပါဝင်မယ်လို့မြို့ကောင်စီဝင်အေဘရူးကပြောပါတယ်ညီအစ်ပြည်နယ်မှာဝန်ထမ်းတရားနဲ့အထက်ကုမ္ပဏီတွေကိုတနှစ်ကိုစေခွင့်9ရက်ပေးဖို့ပြဋ္ဌာန်းထားပြီးတော့ဝန်ထမ်းတရာအောင်ရှိတဲ့ကုမ္ပဏီတွေကိုတော့တနှစ်မှာစေခွင့်9ရက်ပေးဖို့ပြဋ္ဌာန်းထားတာပါအိမ်မွေးတရိတ်ဆန်လေးတွေရဲ့ကျန်းမာရေးဟာလည်းပိုင်ရှင်တွေရဲ့ကျန်းမာရေးနဲ့သက်ဆိုင်တဲ့အတွက်အခုလိုခွင့်ရပြဋ္ဌာန်းပေးဖို့လှုံ့ဆော်ရတာဖြစ်တယ်လို့မြို့ကောင်စီဝင်အေဘရူးကပြောပါတယ်အခုလိုဥပဒေကိုပြီးခဲ့တဲ့နှစ်အောက်တိုဘာလကတင်သွင်းခဲ့တာဖြစ်ပြီးကြားနာပွဲကျင်းပရအောင်မှာပါကြားနာပွဲပြီးရင်တော့မဲခွဲဆုံးဖြတ်ရမှာပါမဲခွဲလို့အတည်ပြုပြီးရင်တော့အမွေတရိစံဒီအတွက်ပိုင်ရှင်ကိုစေဝင်ပေးတာဟာညို့လူမျိုးကြီးအတွက်ပထမဦးဆုံးဖြစ်မှာပါရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့က Old Ryan Naval College က Painted Hall ပြာခန်းမှာနေလုံးကြီးတစ်လုံးကိုပြသထားပါတယ်ဒီနေလုံးကို Green နဲ့ရောမဒန်နာယီတွေကနတ်ဖျား Helio လို့နာမည်ပေးထားပြီးဗြိတိန်အမှုပညာရှင် Luke Jaran ရဲ့လက်ရာဖြစ်ပါတယ်အချင်း23ပေရှိတဲ့ဒီနေလုံးကြီးကိုပိန့်တက်ဟောအလယ်မှာချိတ်ဆွဲထားတာဖြစ်ပြီးဒီခန်းမကြီးရဲ့အယောင်နဲ့လည်းဟက်ဆက်နေပါတယ်။အရင်ကလည်းအင်္ဂါဂြိုကြီးကိုဖန်တီးချိတ်ဆွဲပူးပြီးနာဆာကဓာတ်ပုံတွေကိုအသုံးပြုပြီးဖန်တီးခဲ့ပူတာပါ။ဒီနေလုံးကိုပြသတဲ့ပြာခန်းဟာလည်း UK နိုင်ငံရဲ့အလှပဆုံးပြာခန်းတစ်ခုဖြစ်ပြီးဗြိတိန်အမှုပညာရှင် James Thornhill က1908ခုနှစ်ကနေ1926ခုနှစ်အထိ19နှစ်ကြာအင်္ဂလိပ်တွေရဲ့ရေကြောင်းစွမ်းအားဘရင်တွေရဲ့ပုံနဲ့ဒဏ္ဍာရီတွေကပုံတွေကိုရေးဆွဲဖန်တီးထားပါတယ်ခင်ဗျာ
အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတွေရဲ့တင်သွင်းကုန်တွေအပေါ်အခွန်တိုးချလိုက်တာမျိုးဖြစ်ပေါ်လာတဲ့ကုန်သွယ်ရေးစစ်ကြောင်းအမေရိကန်နိုင်ငံသားတွေအနေနဲ့နှစ်နာရာတချို့တော့ခံစားရလိမ့်မယ်လို့အမေရိကန်သမ္မတကသတင်းဝင်နေမှာပြောလိုက်ပါတယ်တရုတ်နိုင်ငံကပနမာတူမြောင်းကိုထိန်းချုပ်နိုင်အောင်လက်ခံဖွင့်နိုင်ဖွယ်မရှိဩဇာပေးနေတာကြောင့်အမေရိကန်အနေနဲ့အရေးယူဆောင်ရွက်ဖို့ဖြစ်လာနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမကိုရီယိုဘီကပနမာကောင်းဆောင်တွေကိုတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ပနမာသမ္မတဟိုဆေးရာအိုမလူနိုနဲ့နိုင်ငံခြားရေးဝန်ကြီးဟာဗီယာမာတင်းစ်အခါရိုနဲ့ပနမာစီးတီးမှာတွေ့ဆုံခဲ့ရမှာအခုလိုပြောခဲ့တာပါ။ပနမာတူမောင်းကိုစီမံခန့်ခွဲရမှာတရုတ်ကွန်မြူနစ်ပါတီကဩဇာပေးထိန်းချုပ်နေတဲ့လက်ရှိအနေအထားကချိန်ချောက်မှုတရားဖြစ်တယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကကနက်ဦးဆုံးဖြတ်ထားကြောင်းရူဘီယိုကပြောကြားခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ကျွန်းကျန် IS အုပ်စုတွေကိုတိုက်ဖို့တူရကီ၊ Syria, Iran နဲ့ Jordan နိုင်ငံတို့နဲ့အတူလက်သွဲကြမယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ဒီလိုလုပ်ကြမှာမို့အမေရိကန်အနေနဲ့ Syria ရှိ Gut စစ်သွေးကြော်တွေနဲ့အဆက်ဖြတ်နိုင်ပါလိမ့်မယ်လို့လည်းတူရကီနိုင်ငံခြားရေးဝန်ကြီး Hakdi Fidan ကတင်းငွေတွေနဲ့မှပြောပါတယ်။တင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လွှင့်မှုကကိုစံကျော်ဖြစ်ပါတယ်။ရုတ်တန့် Engineer ကတော့ Glenn Campbell ပါ။ဒီကနေ့မနက်6နာရီနဲ့9နာရီထိအစီအစဉ်တွေကို line to meter 25 30နဲ့40နဲ့ internet စာမျက်နှာ burmese.voanews.com Facebook YouTube တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးကမ်းပြီးတော့ကျမ်းမာရှင်လန်းပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။